Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဧပြီလ19ရက်အင်္ဂါနေ့ညပိုင်း9:00နာရီ20မိနစ်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလက်မီတာ190ရုပ်ကနေတက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့ညပိုင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်ပြထွေးပါအာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာတာလီယန်အဖွဲ့ရဲ့အသေးခံဗုံးခွဲတိုက်ခိုက်မှုကြောင့်လူ30ဦးထက်မနည်းသေဆုံးခဲ့ရပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်မှာတော့ဒီမိုကရက်တစ်နဲ့ရီပက်ဘလီကန်ပါတီကြီးနှစ်ခုစလုံးအတွဲ primary သမ္မတလောင်းပထမရွေးပွဲတွေဒီနေ့စတင်ကျင်းပနေပါပြီတခါဒီနေ့အတွက်သတင်းပညာထူးချွန်သူတွေကိုပေးတဲ့ပူလီစာဆုကိုအများပြည်သူအကျိုးဆောင်တဲ့ကဏ္ဍအတွက် AP သတင်းဌာနကရတာမှာကချင်တိုင်းရင်းသူ AP သတင်းတောက် Esther Tucson လည်းအတူပူရရရှိခဲ့ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညာဝင်းအောင်နဲ့အတူပြောပြပေးပါမယ်ရှင
်ကောင်းပါပြီရှင်ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာအစိုးရတပ်နဲ့ရခိုင်တပ်မတော် AA တို့အကြားဒီကနေ့ထိဂျိုးကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အခြေအနေနောက်ဆုံးဘယ်လိုရှိပါသလဲ
ဒီကနေ့ညနေပိုင်းကစပြီးတော့သူတို့ကလည်းတရားစင်မမနည်းနည်းကြီးတွေနဲ့ဟိုအဝေးကနေဆန်းပြီးတော့ဖြစ်နေတယ်ဟို6-9နင်းမှာလ
ေအေးတက်ဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုကပါရှင်အပြည့်စုံကတော့မကြခင်တင်ပြတော့မှာပါဒါအပြင်တခြား AB သတင်းထောက်3ဦးနဲ့အတူမြန်မာနိုင်ငံသားတဦးပူလီဇာဆုရလိုက်တဲ့အပေါ်နိုင်ငံတွင်းလူငယ်သတင်းဓမ္မတွေပေါ်ဘလို့မျောလင့်ချက်တွေရှိလာစေပါသလဲခရီးရန်ဘာသာဝင်တဦးကိုဒုသမရရွေးချယ်ခဲ့တဲ့အပေါ်မဘာတာဘဟုကကန့်ကွက်တဲ့ဆိုတာမှန်ကန်ပါသလားဆိုတဲ့မေးမြန်းတင်ပြချက်နဲ့အတူသတင်းစာဆရာကြီးဦးဝင်းတင်ကွဲလွန်ခြင်းနှစ်နှစ်ပြည့်အခမ်းအနားကိုအများပြည်သူလူထုတွေပူးပေါင်းပါဝင်ကြဖို့ဟန်တာဝတီဦးဝင်းတင်ဖောင်ဒေးရှင်းကဖိတ်ခေါ်လိုက်တဲ့သတင်းတွေကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝါမှာတော့အမေရိကန်နိုင်ငံရင်းနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုကြားရမှာပါ။ခွင့်ရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမှတ်ခင်ဖြူတွင်းနဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာအင်ဂါနီမနက်ကတာလီဘန်လက်နက်ကိုင်အဖွဲ့ရဲ့အသေးခံဗုံးခွဲတိုက်ခိုက်မှုကြောင့်လူ30ဦးထက်မနည်းသေဆုံးပြီး328ယောက်ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့ကဘူးမြို့တော်ကအာဖဂန်ရဲတပ်ဖွဲ့နဲ့ကျန်းမာရေးအရာရှိတွေကပြောပါတယ်။အစိုးရအရာရှိတွေအတွက်လုံခြုံရေးယူထားရတဲ့အာဖဂန်ထောက်လှမ်းရေးအေဂျင်စီလက်အောက်လုံခြုံရေးအထူးတပ်ဖွဲ့တစ်ခုစခန်းချတဲ့အဆောက်အဦကိုပြစ်မှတ်ထားပြီးအသေးခံဗုံးခွဲသူကတိုက်ခိုက်ခဲ့တာလို့အစိုးရအရာရှိတွေကပြောပါတယ်။တိုက်ခိုက်တဲ့သူကအဲ့ဒီအဆောက်အဦအဝင်ပေါက်နားမှာဒေသစံတော်ချိန်မနက်9:00လောက်ကဖောက်ခွဲရေးပစ္စည်းတွေတင်ဆောင်လာတဲ့ကားကိုဖောက်ခွဲပြီးတော့အစတင်တိုက်ခိုက်ခဲ့တာပါကားထဲမှာတော့ဖောက်ခွဲရေးပစ္စည်းကီလိုဂရမ်ရာနဲ့ချီပါတယ်လို့အာဖဂန်နစ္စတန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရစဒစ်ဒီကသတင်းတောက်တွေကိုပြောပါတယ်တိုက်ခိုက်သူပနဲ့ဦးပါဝင်တယ်အထူးကြသိရဖို့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေပေမဲ့လုံခြုံရေးအားနည်းမှုကြောင့်အခုလိုလူတွေတည်တဲ့အထိတိုက်ခိုက်ခံရတာဖြစ်တယ်လို့ပြောခွင့်ရသူကဝန်ခံပြောဆိုသွားပါတယ်နောက်ပိုင်းမှာတိုက်ခိုက်သူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေအကြအပြန်အလှန်ပြစ်ခတ်မှုတွေနိုင်အတော်ကြာခဲ့ပြီးတော့တိုက်ခိုက်သူအလုံးသိဆုံးခဲ့တယ်လို့လဲဆိုရအရာရှိတွေကပြောပါရယ်တချို့ကတော့သူတို့ဟာသူတို့အသေးခံပုတ်ခွဲအဆုံးစီရင်ခဲ့ကြတာလို့ဆိုပါရယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့အာဖဂန်နစ္စတန်သမ္မတအက်စရက်ဂါနီကပြည်ပြထန်တာဝေဖန်ရှုတ်ချထားပါရယ်ရှင
် IS အစ္စလာမစ်စစ်သေးကြအဖွဲ့ရဲ့လူသစ်စုဆောင်းတာခံထားရသူတွေကဥရောပကိုပြန်လာပြီးတိုက်ခိုက်မှုတွေပုံမလုပ်ဖို့ကြိုးစားနေတယ်ဆိုတဲ့သက်တည်အထောက်ထားရတာတွေလို့ဘယ်ဂျီယံနိုင်ငံအာဏာပိုင်တွေကပြောပါတယ်ဆီးရီးယားမှာရှိတဲ့နိုင်ငံသားအကြမ်းဖက်စစ်သွေးကြွတွေဟာဘယ်ဂျီယံနိုင်ငံတစ်ခုတည်းမှာမဟုတ်ဘဲအခြားဥရောပနိုင်ငံတွေမှာပါတိုက်ခိုက်မှုတွေလှုပ်ဆောင်မှုတွေဥရောပကိုပြန်လာခြင်းကြတဲ့ဆိုတာကိုထောက်လှမ်းရေးအချက်အလက်တွေအရသိရကြောင်းဘယ်ဂျီယံအစိုးရရဲ့အကြက်သေးဖြစ်ရှင်ဌာနအကြီးကဲပေါ်ဗန်တီကယ်က RFFP သတင်းရုပ်မြင်သံကြားကိုပြောပါတယ်ပရဆက်မျိုးတော်မှာလူပေါင်း30ဦးတည်ဆုံးခဲ့ရတဲ့အသေးခံဘုံခွဲတိုက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်တလားကြတဲ့အထိဘယ်ဂျီယံနိုင်ငံမှာအကြမ်းဖက်မှုသတိပေးချက်ကိုဒုတိယအမြင့်ဆုံးအဆင့်မှာထားရှိနေစေပါဘယ်ဂျီယံနိုင်ငံတွင်အကြမ်းဖက်ချင်းချောက်ခံနေရမှုဟာစိုးရင်ရတဲ့အခြေအနေမှာရှိနေစေပဲလို့မစ္စတာတီကယ်ကပြောပါတယ်ဘယ်ဂျီယံနိုင်ငံကလေစိတ်တွေမိရထားဗူဒါတွေနဲ့နျူကလ িয়ার ဆက်ရုံတွေမှာလုံခြုံရေးကိုတင်းတင်းကြပ်ကြပ်ခြားထားစေဖြစ်တဲ့တစ်ချိန်တည်းမှာပဲ IS အဖွဲ့ကသူတို့လက်ချက်လို့ပြောတဲ့မတ်လ22ရက်နေ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုအာဏာပိုင်တွေကဆက်လက်လှုပ်ဆောင်နေပါတယ်
။နျူကလ িয়ার နဲ့ပဲ့ထိန်တုံးကြီးစစ်တပ်မှုတွေမလုပ်ဖို့ကြားမြင့်ထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုမြောက်ကိုရီးယားနိုင်ငံကဆက်ပြီးတော့အတုနေရင်ဘလို့ပူးတွဲဖိအားပေးမှုတွေလုပ်သွားမလဲဆိုတာကိုအမေရိကန်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကအစစ်မြစ်အကြီးတန်းတပ်တမန်တွေဒီကနေ့တွေ့ဆုံဆွေးနွေးနေကြပါတယ်။မြောက်ကိုရီးယားကပစ္စမမြောက်နျူကလ িয়ার ဆက်သတ်မှုလုပ်ဖို့ပြင်ဆင်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာဒီနေ့ဆွေးနွေးပွဲလုပ်ကြမှာအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးထိုနီဘလင်ကန်တောင်ကိုရီးယားဒုတိယနိုင်ငံသားရေးဝန်ကြီးလင်ဆွန်နမ်နဲ့ဂျပန်ဒုတိယနိုင်ငံသားရေးဝန်ကြီးအာကီတာကာဆိုင်ကီတို့ပါဝင်ပါတယ် ပြီးခဲ့တဲ့မတ်လတည်းချမှတ်ခဲ့တဲ့လူကြိုးရေးကောင်စီဆုံးဖြတ်ချက်နှစ်နှစ်ခွန်သုံးရအရမြောက်ကိုရီးယားကဒီနျူကလ িয়ার တာမမဟုတ်မစ်ဆိုင်းတို့လက်နက်ဆက်တပ်မှုတွေနဲ့ရန်လိုမှုတွေထက်လှုပ်လာမယ်ဆိုရင်နောက်ထပ်တက်ခဲအရေးယူမှုတွေချမှတ်သွားဖို့ဆိုတာပါဝင်တယ်လို့တောင်ကိုရီးယားဒုတိယနိုင်ငံသားရေးဝန်ကြီးကပြောပါတယ်ဘလူတက်ခဲအရေးယူမှုတွေလှုပ်သွားမလဲဆိုတဲ့အသေးစိတ်ပြောဆိုမှုကိုတော့အချိန်စောနေသေးတယ်လို့တောင်ကိုရီးယားဒုတိယနိုင်ငံသားရေးဝန်ကြီးလစ်ဆွန်နန်ကပြောပါတယ်ရှင
်အမေရိကန်ပြည်ထောင်စုအရှေ့မြောက်ဘက်နယူးယောက်ပြည်နယ်မှာဒီကနေ့အင်္ဂါနေ့ကျင်းပမဲ့ပါတီသမရလောင်းရွေးကောက်ပွဲတွေမှာကိုယ်စားလှယ်မဲ့အရေးအတွက်အများအပြားအတွက်ရှင်ပြိုင်ကြဖို့ရှိနေပြီးဒီမိုကရက်ပါတီဘက်ကဟီလာရီကလင်တန်နဲ့ရီပဘလီကန်ပါတီမှာတော့ဒေါ်နယ်ထရမ့်တို့ကထိပ်ဆုံးမှရှိနေကြပါတယ်ပါတီနှစ်ရလုံးရဲ့နယူးယောက်အကျိုးရွေးကောက်ပွဲတွေမှာအနံ့ရတဲ့သူဟာပြည်နယ်ကိုယ်စားပြုကိုယ်စားလှယ်မဲ့အားလုံးရရှိမယ်ဆိုတဲ့စီးကန့်ချက်ရှိတာမို့ဝင်ပြိုင်ကြတဲ့သမရလောင်းအားလုံးဟာရှေ့ဆုံးမှမရှိတာတော့မှပဲအနည်းနဲ့အများဆိုသလိုတော့ကိုယ်စားလှယ်မဲ့တချို့ရရှိကြမှာဖြစ်ပါတယ်ဘာမောင်ပြည်နယ်ဒီမိုကရက်တစ်အထက်လွှတ်တော်အမတ်ဆန်ဘာနီဆန်ဒါစ်ကတော့အကျိုးစစ်တမ်းကောက်ယူမှုတွေမှာဟီလာရီကလင်တန်ထက်အနည်းဆုံး10မှတ်ယုံနေနေတယ်ဆိုပေမဲ့တကယ်တမ်းမဲပွေးပွဲမှာသူအနိုင်ရမယ်လို့ယုံကြည်ကြောင်းကြိုတင်ပြောကြားလိုက်ပါတယ်အလားတူစစ်တမ်းကောက်ယူမှုတွေမှာအမှတ်အရနည်းပေမဲ့အခြားပြည်နယ်တွေမှာအနိုင်ရခဲ့တယ်ဆိုတဲ့သာရကရှိမှုကြောင်းသူက NBC ရုပ်သံဌာနကိုပြောပါတယ်ရေဘူးရအဖြစ်ပြောရင်တော့စစ်တမ်းကောက်ယူမှုတွေဟာမဲပေးဝဲရလတ်တွေနဲ့ကန့်ညီမှုမရှိပါဘူးလို့သူကပြောကြခဲ့ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323ไซโดมิเตอร์58 kHz 5885สนิทตนูนี่มาไซลันมิเตอร์190 kHz 1505รูเนี่ยว่าทุ่นลืมปีนี่ว่ะครับเนี่ย
ဗီယိုအမေရိကန်တန်ကနေအင်္ဂါနေ့ညနောက်ဆုံးရဒေတာတွေနဲ့နိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။မြန်မာလူထုမားတွေအများစုပါဝင်တဲ့ရှေ့တောင်အာရှနိုင်ငံတချို့ကငါးဖမ်းလုပ်သားတွေအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတွေကပင်လယ်စာလုပ်ငန်းတွေမှာကြီးကျွန်တွေလူခိုင်းစေခဲ့ရတဲ့အခြေအနေတွေကိုစုံစမ်းဖော်ထုတ်ရေးသားခဲ့တဲ့ AP သတင်းဌာနဟာဒီနှစ်2016ခုနှစ်အတွက်နိုင်ငံကသတင်းပညာထူးချွန်သူတွေကိုပေးတဲ့ပူလစ်ဇာဆုရသွားပါတယ်။စုအမျိုးအစားတွေခွဲခြားပေးတဲ့အထက်မှာအများပြည်သူအကျိုးဆောင်တဲ့ကဏ္ဍအတွက်ရရှိတာဖြစ်ပြီးတော့ဒီစုရတဲ့သတင်းကိုရေးသားသူတွေထဲမှာတော့မြန်မာနိုင်ငံကကချင်တိုင်းရင်းသူသတင်းတောက် Esther Tucson လည်းပါဝင်ပါတယ
် For me the biggest prize is that all these men from my country who were trafficked came back home that's the
ကျွန်မအတွက်အကြီးမားဆုံးဆုလက်ကတော့ကျွန်မရဲ့အတိုင်းပြည်ကနေလူမောက်ခိုးခူးခံရတဲ့အလုပ်သမားတွေပြန်လည်လွတ်ပြောက်ပြီးကိုယ့်အိမ်ကိုယ်ရာကိုပြန်နိုင်ခဲ့ကြတာပါပဲဒါဟာကျွန်မရလိုက်တဲ့အကြီးဆုံးဆုလက်ပါပဲလို့ကချင်တိုင်းရင်းသူ Esther Tucson ပြောသွားတာပါ AP သတင်းတောက်တွေဖြစ်ကြတဲ့ Maggie Madsen, Robin McDowell, Martha Mendoza, Esther Tucson တို့ဟာဒီအမေရိကန်နဲ့ဥရောပနိုင်ငံတွေကိုအထူးကတင်ပို့တဲ့ရှေ့တောင်အာရှရဲ့ပင်လယ်စာလုပ်ငန်းတွေမှာမြန်မာအများစုပါဝင်တဲ့ငါးဖက်လုပ်သမားတွေဖမ်းဆီးနှိပ်စက်ကြိုးပြုခံရတဲ့အကြောင်းတွေကိုလားရီနဲ့ချီစုံစမ်းထုတ်ဖော်ရေးသားခဲ့ကြပြီးတော့ဒီသူတို့ရဲ့ရေးသားထုတ်ဖော်မှုကြောင့်ပဲအင်ဒိုနီးရှားနဲ့ထိုင်းငါးဖက်လုပ်ငန်းတွေမှာမတရားကြိုးပြုခံရတဲ့အလုပ်သမား1000လောက်ပြန်လည်လွတ်မြောက်လာခဲ့ကြတာပါ AP သတင်းဌာနအနေနဲ့ဒီ52ချိန်မြောက်ပူလစ်ဇာဆုကိုရတာဖြစ်ပေမဲ့လို့မြန်မာနိုင်ငံသားသတင်းတောက်တဦးပါဝင်ရေးသားတဲ့သတင်းကြောင့်အခုလိုပူလစ်ဇာဆုရတာကတော့ဒါပထမဆုံးအချိန်ပါတကယ်ကသတင်းပညာထူးချွန်သူတွေကိုပေးတဲ့ပူလစာဆုကိုသတင်းစာထုတ်ဝေသူဂျိုးဆက်ပူလစာကကြီးမှုပြီးတော့1918ခုနှစ်မှာစတင်ပေးအပ်ခဲ့တာပါနယူးယောက်မြို့ကိုလံဘီယာတက်သူကနှစ်စဉ်ပေးအပ်တဲ့တိစုဟာအမေရိကန်ပြည်ထောင်စုမှာသတင်းပညာရဲ့ဆိုင်ရာထိပ်တန်းစုတစ်ခုလည်းဖြစ်ပါရဲ့ရှင
်ဘရာဇီးသမ္မတရူဆက်အပေါ်လွှတ်တော်ကနေအယုံအကျင့်ရှိမရှိမဲခွဲပြီးအာဂရီလိုက်စားမှုနဲ့တရားဆွင့်ဆွဲသင့်မသင့်အထက်လွှတ်တော်မှာမဲခွဲဖို့ရှိနေခြင်းမှာသမ္မတကသူ့ရဲ့နာမည်ကိုကာကွယ်သွားမယ်လို့အခိုင်အမာပြောကြားလိုက်ပါတယ်တရားမမျှတတဲ့လူရဲ့အတွက်စိတ်မကောင်းဖြစ်ရပေမဲ့ရင်ဆိုင်သွားဖို့ခွန်အားတတိနဲ့စွမ်းအားတွေအပြည့်အဝသူ့မှာရှိပါတယ်လို့သမ္မတရူဆက်ကတင်းနှံလာနေမှာပြောကြားခဲ့ပါတယ်ရုပ်မြင့်သံကြားပေါ်မှာဒရိုက်ထုတ်လွှင့်တဲ့တင်းနှံလာနေကသတင်းစာရှင်းလင်းပွဲမှာဒုသမ္မတကသမ္မတကိုလူသိရှင်ကြားဆန့်ကျင်တာဟာအင်မတန်ရှားပြီးသိစိတ်ပြည့်စရာကောင်းတယ်လို့လည်းသူကပြောပါတယ်။သမရရူဆက်ပါ2014ခုနှစ်ရွေးကောက်ပွဲမှာပြန်လည်အရွေးခံရအောင်တိုင်းပြည်ရဲ့ဗန်နာငွေအကြက်တဲဖြစ်နေတာကိုဖုံးကွယ်ခဲ့တယ်ဆိုပြီးဆွဆွဲခံရတာဖြစ်ပါတယ်။တကယ်လို့အထက်လွှတ်တော်မှာရှေ့လမဲခွဲတဲ့အခါတရားစွဲသင့်တယ်လို့သူ့အပေါ်ဆုံးဖြတ်ခဲ့ရင်တော့သမရရူဆက်အနေနဲ့ယာဒူးတာဝန်ကနေယာယီဖယ်ရှားခံရမှာဖြစ်ပါတယ်ခင်ဗျာ။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းရေပြင်မှာစစ်သွေးကြွတွေရဲ့လုံရဲလို့တန်တရားရှိထားတဲ့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံသားတချို့အနမဖမ်းဆီးခေါ်ဆောင်ခံရတဲ့ဖြစ်ရပ်နောက်ပိုင်းဒေသအတွင်းမှာပူရဲရေကြောင်ကင်းလဲမှုတွေလှုပ်သွားဖို့အင်ဒိုနီးရှားနိုင်ငံကဒီဖိလစ်ပိုင်နဲ့မလေးရှားနိုင်ငံတွေကိုတောင်းဆိုထားတယ်လို့အင်ဒိုနီးရှားစစ်ဘက်ပြောခွင့်ရတဲ့ဦးကဒီကနေ့ပြောပါရယ်စစ်သွေးကြွအဖွဲ့အဘူဆိုင်ယက်နဲ့ဆက်ဆက်နေတယ်လို့တန်တရားရှိတဲ့အဖွဲ့တစ်ခုကနေပြီးခဲ့တဲ့သတင်းပတ်တွေအတွင်းအင်ဒိုနီးရှားနိုင်ငံသား14ယောက်နဲ့မလေးရှားနိုင်ငံသား4ယောက်ကိုအနမဖမ်းဆီးခေါ်ဆောင်သွားခဲ့တာပါဒါကြောင့်ဒီအင်ဒိုနီးရှားမလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတို့ပူးပေါင်းပြီးရေကြောင်းခင်းလဲတာတွေလှုပ်သွားဖို့ကြိုးစားနေပြီးတော့တဟာလုံချိုကြီးအပေါ်ချေချောက်တာဒါမှမဟုတ်အနောက်ရှက်ပေးတာတစုံတရာရှိလာခဲ့ရင်သက်ဆိုင်ရာနေပြည်အလိုက်သက်ဆိုင်ရာအာဏာပိုင်တွေကကိုက်တွယ်ဖြေရှင်းသွားနိုင်မှုဖြစ်တယ်လို့အင်ဒိုနီးရှားစစ်ဘက်ပြောခွင့်ရတက်တန်းဆူလီမန်ကရိုက်တာသတင်းဌာနကိုပြောပါရယ်အဘူဆိုင်ယက်စစ်သွေးကြွအဖွဲ့ဟာခွင့်ရများစုနေထိုင်တဲ့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာလှုပ်ရှားနေတဲ့အစ္စလာမစ်အစိုးရအဖွဲ့တစ်ခုဖြစ်ပြီးတော့လူတွေကိုခေါင်းဖြတ်တာပြန်ပြီးဆွဲတာဘိုးခွဲတိုက်ခိုက်တာတွေနဲ့ကောင်းပုံဖြက်လူရတာတွေကြောင့်နာမည်ဆိုးတဲ့ကြော်ကြတဲ့အဖွဲ့ပါလောလောဆယ်မှာဒီဖွဲ့ကဖမ်းဆီးထားတဲ့နိုင်ငံသားတွေထဲမှာတော့နယ်သာလန်နိုင်ငံသား2ဦး၊ဂျပန်နိုင်ငံသား2ဦး၊နော်ဝေ2ဦးနဲ့ကနေဒါနိုင်ငံသား2ဦးလည်းပါဝင်ပါတယ်ရှင
်တရုတ်နိုင်ငံအရှေ့ပိုင်းအလဲတန်းကျောင်းတစ်ခုကကျောင်းသူကျောင်းသား900နီးပါးမှာအနီးပတ်ဝန်းကျင်ကဓာတုဓာတ်ညဉ့်ညမ်းမှုတွေကြောင့်ဖြစ်ပုံရတဲ့ဖျားနာမှုမျိုးတွေတွေ့ခဲ့ရပြီးနောက်ဓာတုဓာတ်တွေပျော်ဝင်ပြီးလူတွေကိုအန္တရာယ်ပေးနိုင်တဲ့မြေကြီးနဲ့မြေအောက်ရေတွေရှိနေမှာကိုကျောင်းသားမိဘတွေကြားစိုးရိမ်ထိတ်လန့်မှုတွေတိုးပွားနေပါတယ်။ဒီလိုနိုင်ငံမှာဓာတုဓာတ်ညဉ့်ညမ်းမှုပြဿနာစိုးစိုးရွားရွားဖြစ်နေတာကိုအခုဖြစ်ရကနောက်တစ်ကြိမ်သတိပေးလိုက်တာဖြစ်သလိုအနေရရှိတဲ့ပစ္စည်းတွေနဲ့ပတ်သက်လို့စီမံကိန်းတွေရာမှာဟာခွက်တွေရှိနေတာကိုထောက်ပြလိုက်တာဖြစ်တယ်လို့သုံးသပ်သူတွေကပြောပါတယ်။ဂျန်စုပြည်နယ်မှာရှိတဲ့ချန်ဇောနိုင်ငံသားဘာသာသင်တန်းကျောင်းကကျောင်းသူကျောင်းသား493ယောက်မှဖြားနာတာအရေးပြားတွေနေပြီးရောင်ရမ်းနာကျင်တာလေကြောင်းနာတာသွေးပြူဥအားနေတာလိုရောဂါလက္ခဏာတွေတွေ့ရပြီးလူကီမီးယားအပါအဝင်ကင်ဆာရောဂါဖြစ်သူအနည်းငယ်လည်းရှိခဲ့ပါတယ်ဒီကျောင်းနဲ့ကပ်လျက်မှာပိုးသက်ဆေးဆက်ယုံဟောင်း3ခုရှိနေတဲ့ကြောင့်ရေနဲ့မြေလွှာညဉ့်ညမ်းမှုတွေဆူဆူရွရဖြစ်နေပါတယ်
အိန္ဒိယနိုင်ငံမြောက်ပိုင်းနဲ့အလဲပိုင်းတွေမှာဒီနှစ်ထဲအပူချိန်ဆူဆူဝဝမြင့်တက်တာတွေဆက်ရှိနေပြီးတော့တချို့နေရာတွေမှာဆိုရင်အပူချိန်ဟာ40ဒီဂရီဆယ်စီယက်ကျော်အထိဖြစ်နေတာကြောင့်လူတွေရဲ့နေစဉ်ဘဝတွေမှာအခက်အခဲတွေကြုံတွေ့နေရပါတယ်။အိန္ဒိယနိုင်ငံကိုဖြတ်နေတဲ့အပူလိုင်းကြောင့်လာမယ့်ရက်တွေမှာအပူချိန်ဟာပိုပြီးတော့မြင့်မားလာဖို့လည်းရှိနေတာပါ။နေကင်ပိုင်းအပူချိန်ဟာဒီအိန္ဒိယနိုင်ငံအလဲပိုင်းကလက်ရှိကြုံနေရတဲ့အပူချိန်ထက်ပိုပြီးတော့များပွဲရှိနေပါတယ်။တခါဒီမြန်မာအပါအဝင်အာရှနိုင်ငံတချို့မှာတာမန်ထက်အပူချိန်ပိုပြင်းတဲ့ El Niño ရာသီဥတုကိုဒီတဲ့ဒီမှာထူးထူးခြားခြားခန်းစားနေကြတာဖြစ်ပါရဲ့ရှင
်အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တွေကိုမခင်ဖြူတွေနဲ့ကိုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ရွက်တွေကိုဆက်လိုက်တင်ဆက်ပေးပါမယ်ရှင်ရှိခိုင်ပြည်နယ်မြောက်ပိုင်းဒေသမှာအစိုးရတပ်နဲ့ရခိုင်တပ်မတော် AA တို့အကြားဒီကနေ့ထိကြိုကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတိုက်ပွဲဖြစ်ပွားရာဒေသကတောင်ပေါ်ချေးရွာနဲ့ရွာသားတွေထွက်ပြေးတိမ်းရှောင်နေရတယ်လို့ရှိခိုင်ပြည်နယ်မြောက်ပိုင်းကဒေသခံတချို့ကပြောပါရယ်ကာကွယ်ရေးဝန်ကြီးဌာနကတော့ပြီးခဲ့တဲ့တကြံရက်အတွင်းဖြစ်ပွားတဲ့တိုက်ပွဲကြောင့်အစိုးရတပ်ဖက်ကအကြအဆုံးရှိခဲ့ကြောင်းနဲ့ရှိခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအတွက် AA လက်နက်ကင်အဖွဲ့ကိုဆက်လက်ရှင်းလင်းနေကြောင်းသတင်းထုတ်ပြန်ထားပါရယ်အကြောင်းစုံကိုတော့ကိုမိုးစောကတင်ပြထားပါရယ်ရှင်
ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်ပုံနယ်ကျောင်းနဲ့ရသေးတော်မြို့နယ်အစက်ဒေသတွေမှာဒီလ16ရက်နေ့ကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားပြီးတဲ့နောက်ဒီကနေ့အထိလည်းပြစ်ခတ်တိုက်ခိုက်တာတွေဆက်လက်ဖြစ်ပွားနေပါတယ်။လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကို AA တပ်ဖွဲ့ကပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်။16ရက်နေ့ညနေပိုင်းလာစပြီးတော့သူတို့ကလည်းဒီရက်ချိန်မှမှလည်းနေကြည့်တယ်နဲ့ဟိုအဝေးကနေဆန်းပြီးတော့ဖြစ်နေတယ်။ဟို16ရက်နေ့မှလည်းပဲသူတို့ကထပ်ပြီးတော့ဖြစ်နေတယ်။ဒီနေ့တော့သူတို့ကကြောကြောကြောပြထမှုတွေကတော့အရှင်ရှိကြတော့တယ်။အရင်တက်ွက်ဖြစ်တဲ့နေရာတွေပေါ့ဗျာ။အဲဒီလော်ရမန်တောင်ကဒီအခုဘုနာဒီယောနေတဲ့ဒါနတ်ကြီးတဝိုက်ပေါ့ဗျာ။
ပြီးခဲ့တဲ့တကြံရက်အတွင်းကအဓိကတိုက်ပွဲဖြစ်ပွားတဲ့နေရာတွေကတော့ပုံနှကျွန်းမြို့နယ်နဲ့ရသေးတော်မြို့နယ်အဆက်လောရမာတောင်တန်းဒေသနဲ့ပုံနှကျွန်းမြို့နယ်နဲ့ကြောက်တော်မြို့နယ်အဆက်ရိုးချောင်းအထက်နတရွေးကြီးဝါအနီးမှာနှစ်နေရာတိုက်ပွဲဖြစ်ပွားခဲ့တာပါ။ပုန်နကျွန်းမြို့နယ်ကမြို့နယ်အထောက်အကူပြုကော်မတီဝင်တဦးကတော့တိုက်ပွဲဖြစ်ပွားရာဒေသကရွာသားတွေတင်းလျှောက်နေရတယ်လို့ကြားသိရကြောင်းနဲ့အဖမ်းဆီးတဲ့င်းတော့မကြားသိရသေးကြောင်းပြောပါတယ
်။တိုက်ပွဲကြောင့်လူလူတွေကဟောအပေါ်ကဟောရွာတွေကဟောအောက်ကိုရှောက်ပြီးတော့နေရတယ်လို့ကြားပါတယ်။အဲစားစားမိသားစုအခက်အခဲရှိတယ်လို့ကြားပါတယ်။
လူတွေကအသေးစိတ်ကျွန်တော်တို့ကသတိပါဘူးနော်အဖက်စီစရတော့ကျွန်တော်ဒီစက်မချသေးပါဘူ
းဒီလ၁၈ရက်နေ့နေဆွဲနဲ့ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ရမှာတော့ AA တပ်ဖွဲ့ဝင်၁၀၀လောက်ဟာဒီလဇန်ပိုင်းကစတင်ပြီးကြောက်တော်မျိုးနယ်အတွင်းစစ်ဝင်လှုပ်ရှားလာကြောင်းနဲ့တမ်ဘရော့စစ်ကြောင်းကတကြံကာလအတွင်းနေမြေရှင်းလင်းရာမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပြီးတမ်ဘရော့ဘက်ကယာယီတရင်မှုနဲ့အရာရှိစစ်သည်တချို့ကြာဆုံးဒဏ်ရာရခဲ့ကြောင်းအစိုးရထုတ်သတင်းစာတွေမှာဖော်ပြပါတယ်တိုက်ပွဲဖြစ်ပွားပြီးတဲ့နောက်အစိုးရစစ်ကြောင်းကစစ်သွေးရေးမြောင်းနဲ့ပြစ်ကျင်းတွေတူးဖော်ထားတဲ့ယာယီအခြေပြုစခန်းကိုသိမ်းယူခဲ့တယ်လို့လက်လုံမိုင်းနဲ့အခြားအုံဆောင်တွေကိုသိမ်းဆည်းရမိကြောင်းဖော်ပြပါတယ်။အေခေါ်ရခိုင်တပ်မတော်ဟာကချင်ပြည်နယ်ကချင်လွတ်လပ်ရေးတပ်ဖွဲ့ KIO ဌာနချုပ်မှစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။အေတပ်ဖွဲ့ဟာပြီးခဲ့တဲ့နှစ်ကမတ်လမှာတစ်ကြိမ်နဲ့ဒီဇင်ဘာလမှာတစ်ကြိမ်မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကတဆင့်ပလဝနဲ့ကျောက်တော်မြို့နယ်တွေအတွင်းကိုဝင်ရောက်လာခဲ့တာကြောင့်တပ်မတော်ကနေကန်လူထုနဲ့ပူးပေါင်းပြီးနေမြေရှင်းလင်းခဲ့ရကြောင်းလည်းအစိုးရထုတ်သတင်းစာမှာဖော်ပြပါတယ်။လက်ရှိအခြေအနေမှာလည်းအစိုးရစစ်ကြောင်းတွေကနေမြေရှင်းလင်းတာတွေဆက်လက်ဆောင်ရွက်နေတယ်လို့ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။
ကိုမိုးစောတင်ပြတော်ရပါရှင်ခုတော့မြန်မာနိုင်ငံသားတယောက်ဒီနှစ်အတွက်ပူလီဇာစုပူရရတဲ့တရင်တင်ပြချင်ပါတယ်မြန်မာနိုင်ငံကကချင်တိုင်းရင်းသားတရင်ထောက်တယောက်အက်စတာထူဆန်ဟာအခုနှစ်ပူလီဇာစုရဲ့အများပြည်သူအကျိုးဆောင်စုအဖြစ်တခြား AB တရင်ထောက်၃ဦးနဲ့အတူပူတွဲရရှိခဲ့ပါတယ်မြန်မာနိုင်ငံရဲ့ဝါရင်တရင်ထောက်တွေကတော့မြန်မာနိုင်ငံသားတဦးအခုလိုပူလီဇာစုရတဲ့အတွက်ဝမ်းမြောက်ဂုဏ်ယူကြပြီးအခုအစိုးရတည်လက်ထက်မှာနိုင်ငံတွင်းလူငယ်တရင်သမားတွေအနေနဲ့အခုလိုစုံစမ်းဖော်ထုတ်ရေးသားတဲ့တရင်မျိုးတွေပိုးပြီးတော့ရေးလာနိုင်ကြမယ်လို့မျှော်လင့်နေကြပါတယ်။ကိုညာဝင်းအောင်ကစုံစမ်းမေးမြန်းထားပါရရှင
်။2016ခုနှစ်အတွက်နိုင်ငံတကာသတင်းပညာထူးချွန်စုချင်းမြင့်ရာမှာအများပြည်သူအကျိုးဆောင်တဲ့ကဏ္ဍအတွက်ကချင်တိုင်းသူသတင်းတော့အက်စတာထူးဆန်ကပူလီဇာပူးတွဲစုရရှိခဲ့တာဖြစ်ပါတယ်။သူနဲ့အခြား AP သတင်းတော့၃ဦးဟာမြန်မာလူသမားတွေအများစုပါဝင်တဲ့အရှိတောင်အာရှနိုင်ငံတချို့ရဲ့ငါးဖမ်းလုပ်သားတွေအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတွင်ပင်လယ်ဇာလုပ်ငန်းတွေမှာကြီးကျွံတွေလိုခိုင်းစေခံရတဲ့အခြေအနေတွေကိုစုံစမ်းဖော်ထုတ်ရေးသားခဲ့တာဖြစ်ပါတယ်။ကချင်တိုင်းသူအက်စတာထူးဆန်ဟာ AB သတင်းဌာနအတွက်အလုံးလုံးနေသူဖြစ်ပါတယ်။မြန်မာနိုင်ငံသားတူအခုလိုပူလီဇာဆုရတဲ့အတွက်ဂုဏ်ယူမိကြောင်းရန်ကုန်အခြေစိုက် AB သတင်းဌာနမှာအလုံးလုံးခဲ့တဲ့ဝိုင်းရင်မြန်မာသတင်းတော့ဟောင်းဒေါ်အေးအေးဝင်းကပြောပါတယ်။
အင်မတန်ဝင်းတာပါလေပူလီဇာဆုဆိုတာကလည်းသတင်းလောကမှာတော့ဒါအမြင့်ဆုံးဆုလို့အလုံးအလက်ခံထားတယ်အဲ့ဒီအတွက်ကြောင့်အဲ့ဒီလိုခက်ခက်ခဲခဲနဲ့သတင်းလိုက်ပြီးတော့ဆုရသွားရတယ်လေအင်မတန်ထိုက်ထိုက်တန်တန်ရခဲ့တဲ့ဆုလေအဲ့ဒီအထဲမှာကိုဗမာမျိုးသမီးတယောက်သတင်းတော့မျိုးသမီးလေးတယောက်ကရသွားတယ်ဆိုတော့ပို့ပြီးတော့ခုံယူပါတယ်ဒါအမျိုးသမီးတွေမခေဘူးဆိုတာကိုတစ်ခါပြီးတစ်ခါသက်သေပြနေတယ်လို့ပဲပေါ့နော
်အက်စတာထူးဆန်ဟာပူလီဇာဆုကိုထိုက်ထိုက်တန်တန်နဲ့ရရှိခဲ့တာဖြစ်တယ်လို့Riders သတင်းတောက်တူဖြစ်တဲ့ဦးအောင်လှထွန်းကပြောပါတယ
်ကျွန်တော်စိတ်ဂုဏ်ယူပါတယ်ခင်ဗျာအရန်ဂုဏ်ယူပါတယ်သူတကယ်ကိုထိုက်တန်ပါတယ်သူအဲ့ဒီ story ကိုလည်းကျွန်တော်ဖတ်လိုက်ရပါတယ်အင်မတန်ကိုထိုက်တန်တဲ့ story ပါကျွန်တော်တို့နိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာမီဒီယာတွေမှာတော့ကြီးစရာတွေအများကြီးရှိပါတယ်အဲ့ဒီအကြောင်းအရာထဲကအင်မတန်အရေးကြီးတဲ့အကြောင်းအရာတစ်ခုပါပဲဒီဟာ
ဟုတ်ကဲ့
တကယ်ကိုထိုက်တန်တယ်ရတာပါ
သတင်းလောကမှာမြန်မာနိုင်ငံသားတူပူလီဇာဆုရတာဒါပထမဦးဆုံးပဲဖြစ်ပါတယ်အက်စတာထူးဆန်အခုဆုရခဲ့တဲ့သတင်းလိုပဲအခြားမြန်မာနိုင်ငံတွင်အများပြည်သူအကျိုးစီးပွားနဲ့ဆိုင်ရာစုံစမ်းဖော်ထုတ်ရေးသားစရာတွေအများအပြားရှိနေတယ်လို့ဦးအောင်လှထွန်းကပြောပါတယ်
။ကျွန်တော်တို့အဲ့ဒီပြည်သူတွေနဲ့ပတ်သက်တဲ့ဟာကိုပဲပြည်သူတွေရဲ့နိဒာကျန်တဲ့ပတ်သက်တာကိုပဲအဓိကဖော်ထုတ်ဦးစားပေးချင်ပါတယ်။အများပြည်သူရဲ့အကျိုးစီးပွားနိဒာတာနဲ့ပတ်သက်ရင်တော့အခုက project တွေရဲ့ mismanagement တွေအများကြီးပဲ။ quality မရှိဘူး quality control လုံးဝမရှိဘူးတရားတွေကို reinforce concrete ကို warn နဲ့လုပ်ခဲ့တယ်။အများကြီးရှိတဲ့တရားတွေအဲ့ဒါတွေကတော့သိဖော်ထုတ်ဖို့ကောင်းပါတယ်ကျွန်တော်ဟုတ်ဒီဟာတဲ့ဒီလိုများပြီသူလုံခြုံမှုအတွက်ပေါ့လေငလျင်သာလောက်လောက်အောင်တည်ပြီတရားတွေရှိတယ်တကယ်ကိုရှိတယ်ဒဏ်တွေရှိတယ်အဲ့လိုဆမ်မမီရဟာတယ်ပေါ့လေအဲ့ဒါကိုဖော်ထုတ်ဖို့အားကြီးပါပဲ
အခုလိုဘူလီဇာစုချင်းမြင့်ခံရတဲ့သတင်းဆောင်မကြောင့်အင်ဒိုနီးရှားမှာကြေကျွန်တဲ့ဘွဲအထင်းသိမ်းခံရတဲ့မြန်မာရေလုံသားတွေပြန်လည်လွတ်မြောက်လာပြီးမိသားစုနဲ့ပြန်ဆုံတွေ့ခွင့်ရခဲ့ပါတယ်အက်စတာထူးဆန်ပါဝင်ရေးသားတဲ့ AP သတင်းဆောင်မဟာနောက်ဆက်တွဲအကျိုးဆက်ကောင်းတွေရှိတယ်လို့AB သတင်းတော်ဟောင်းဒေါ်အေးဝင်းကပြောပါတယ်
တော်တော်လေးရိုက်ခတ်မှုကြီးပါတယ်မိသားစုတွေပြန်လဲပေါင်းစည်းနိုင်တာသူတို့ကျွန်ဘဝကနေပြီးလွတ်မြောက်လာတာဆိုတာအဲ့ဒီမိသားစုတွေအပေါ်မှာအများကြီးရိုက်ခတ်မှုရှိတယ်နောက်ပမာပြည်ဘက်ကဆိုလို့ရှိရင်လည်းလူကုန်ကူးမှုအဖွဲ့ကလည်းဒီအပေါ်မှာတော်တော်ကြက်ကြက်ကြောကြောနိုးနိုးကြာကြာပို့ဖြစ်သွားတာပေါ့သူတို့လည်းဒီလုပ်ကိုငကိုတွေကလုပ်နေတာပေါ့နော်အဲ့တော့သူတို့ကလည်းပူးပေါင်းပြီးတော့တော်တော်ကြက်ကြက်ကြောကြောပါတော့လဲဟိုမြန်မြန်လေးပြန်ရောက်လာကြတာပေါ့ဒါပေမဲ့တကယ်တမ်းထူးထူးခြားခြားဒီအလုတ်ခတ်မှုကတော့ဒီမတရားလုပ်ပြီးတော့မှရလာတဲ့ငါးတွေ၊ပြင်းနေငါးစားစားတွေ ซาตงนี่แหละซาตงดูทุเพียงเวสกาลีป่ะนอกนักงานมาซาตงดูดีอยู่ตรุสิบ่บ่มายောက်นี่แหละซาซาเนี่ยทีนี้มาลุตมะรีคาเลยแค่ๆๆเนี่ยชาพุยพี่ออกมาตรุสิบ่บ่ยောက်ล่ะเลยสรุปตรุนี่เนี่ยแหละตาวินติเนี่ยซาตงดูเพียงลั่นหย่อนไปไหนนะรู้ผิดตัวล่ะป่ะเนาะอะยินอเสซุยะเล็ดแต่ตรงอ่ะမြန်မာပြည်တွင်မှာ investigative report တွေကို ရေးသားဖို့ဆိုတာအနေနဲ့များလို့မြင်မဲ့ရက်သားအစိုးရအပြောင်းလဲဖြစ်လာတဲ့ဒီကနေ့လိုကာလမှာလူငယ်သတင်းသမားတွေကပိုပြီးစုံစမ်းဖော်ထုတ်ရေးသားတာတွေလှုပ်လာနေကြတယ်လို့ဒေါ်အေးဝင်းကပြောပါတယ်နိုင်ငံတကာကသတင်းပညာထူးချွန်စုပူလီဇာစုကိုသတင်းစာထုတ်ဝေသူဂျိုးဆက်ပူလီဇာကတထောင်996ခုနှစ်မှာစတင်ပေးအပ်ခဲ့တာဖြစ်ပြီး AB သတင်းဌာနအနေနဲ့90နှစ်ကြိမ်မြောက်ပူလီဇာစုကိုရရှိတာဖြစ်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်မေးမြန်းတင်ပြသွားရပါရှင်။VOA မြန်မာပိုင်းကနေအင်္ဂါနေ့ညပိုင်းစီစဉ်တွေကိုည09:00နာရီထိဆက်လက်ထုတ်လွှင့်နေပါတယ်။သောတာရှင်များရှင်ခရီးရန်ဘာသာဝင်တဦးကိုမြန်မာအစိုးရကသူ့သမရရွေးချယ်ခဲ့တဲ့အပေါ်အမျိုးဘာသာတာသနာဆောင်ရှားရေးအဖွဲ့ဗဟိုကကန့်ကွက်ဝေဖန်ခဲ့တယ်ဆိုတာမှန်မှန်ကန်ဘူးလို့မဘာသာဗဟိုကထုတ်ပြန်ကြေညာပါတယ်။ CSW ကဘာလုံးဆိုင်ရာခရီးရန်သွေးစီညွညွရဲ့အဖွဲ့တာဝန်ရှိသူဘက်နဒစ်ရော့ဂျာစ်ကVOAနဲ့တွေ့ဆုံမေးမြန်းစဉ်မဘာသာအပေါ်အခုလိုပြောကြားသွားတာဖြစ်ပြီးဒီအချက်ဟာမမှန်ဘူးလို့မဘာသာကပြန်လည်တုံ့ပြန်လိုက်တာဖြစ်ပါတယ်။မှတ်သိင်ထိုက်ကဆက်သွယ်မေးမြန်းထားပါရစေ။
အဲ့တော့ဥစဉ်တို့မဘာသာအနေနဲ့ကဒီသူ့သမရနဲ့ပတ်သက်ပြီးတော့အကန့်ွက်ထားတာဒီကုမှဥစဉ်တို့သဘောထားထုတ်ပြန်တာဒီကုမှမရှိဘူးလေအဲ့ဒါကြောင့်မို့အဲ့ဒီလောက်ရတရားဥစဉ်တို့မှာဒီသမရနဲ့ခရီးရန်သမရနဲ့တက်တာနဲ့ပတ်သက်အကန့်ွက်တယ်ဆိုတဲ့အမျိုးကြီးကဒါဒါတမင်သက်သက်လီစေပြီးတော့ပြောသလိုဖြစ်နေတာအဲ့တော့ဥစဉ်တို့သဘောမတူတာပဲလေ
အဲ့တော့ဥစဉ်တို့သဘောမတူတာပဲလေအဲ့တော့ဟိုဖုံးဖုံးဖျားဒီစာရွက်စာတမ်းနေဖြန့်ချီတယ်ဆိုပြီးတော့သူတို့ကဒါဆွတ်ဆွဲပါတယ်အဲ့တော့ဒီဟာတွေလောက်တာကြတော့ဘယ်အဖွဲ့အစည်းလိုများဥစဉ်တို့သိထားပါလဲ အဲ့အဲ့ဒီထုတ်ပြန်တော့ဘယ်ဖွဲ့စည်းရထုတ်ပြန်တာလဲဆိုတော့ဒီကြားမလေးလာပဲနဲ့မဘာသာဆိုတာယူဆွဲဆွဲထက်တာဥစဉ်တို့ကသဘောမကျတာလေမဘာသာကဒီဘက်ကိုသမရဟိုကန့်ွက်တလားဆိုရင်အချိန်ကြီးဒီမိုင်းတို့လိုဥဆက်သွယ်တယ်ဥစဉ်တို့ရဲ့အချိန်ကြီးဆက်သွယ်လို့ရတာပဲဥစဉ်တို့ရဲ့သဘောထားကိုမေးလို့ရတယ်ဆရာတို့ဒုသမရနဲ့ပတ်သက်ပြီးတော့မဘာသာတည်ဝင်ထုတ်ပြန်တာရှိပါသလားမရှိဘ
ေါ့နော်ခရီးယန်တယောက်ဒုသမရဖြစ်လာတဲ့အပေါ်မှာဘလို့သဘောထားမျိုးများဖုံဖုံတို့ရှိပါတယ်လေဖေ
။ဘာမှလည်းနေရဘူးလည်းတော့ဘာမှကိုသဘောထားအိယာနဲ့ပတ်သက်ပြီးတော့သဘောထားထုတ်ပြန်တာလည်းမရှိဘူး။ဟိုဖုံဖုံတို့နေနေရဘသူပဲတက်လာတက်လာမျိုးဘာသာသာသနာနဲ့ပတ်သက်တဲ့ဆောင်ရွက်မှုတွေကလွဲမနေဖုံဖုံတို့ကထောက်ပြသွားမယ်ဘသူပဲလို့လို့ဗေဒမရပဲတက်လာတက်လာတက်လာတဲ့သမရတွေရဲ့အပေါ်မှာအွန်လိုအမြဲတမ်းအခုမြို့ပါတာတာကနာအတွက်စောင့်ကြည့်နေမှာတပါချဘမလုံးမှာမဟုတ်သို့တော်သူတို့ရဲ့သမရန်တက်လာတော့အပြင်သူသူပါလို့နေလေဟိုဗုဒ္ဓဘာသာနဲ့ပတ်သက်ပြီးတော့မလျော်တဲ့မှုတွေတော့တခြားပဲလိုက်တဲ့မှုမျိုးတွေရှိလာရင်ထောက်ပြဖို့ပဲရှိတယ်လေအခုတက်လာတဲ့ပုံမှာအကြိုက်တာမကြိုက်တာကုစင်းတို့ဘာဘာသာနေတဲ့သဘောထားဘာမှထုတ်ပြန်တာလည်းလုံးမရှိပါဘူး
တင်မတပည့်တော်တို့ကတော့ဒါဒီသူ့ရဲ့အင်တာဗျူးဆိုတဲ့ခါမှာတပည့်တော်တို့ရဲ့သဘောထားတော့မဟုတ်ပါဘူးဖေ။ဒါဒီ Benedict Roger ရဲ့ဒါသဘောထားကိုတပည့်တော်တို့ဒါအင်တာဗျူးလုပ်တာပါဖေတင်မ။ဟု
တ်တယ်ဟုတ်တယ်တွေ့တယ်ဦးဇင်းတို့လည်းအဲ့ဒီ file တွေကိုကြည့်ပြီးတော့ဒါတွေဟိုတင်မကောင်းကြတော့အလုံးကဝိုင်းပြီးတော့မမသားဖွဲ့တွေတနိုင်ငံလုံးကဝိုင်းပြောနေကြတာလေ
။မတင်ကြီးထိုက်မင်းမြန်တင်ပြသွားရပါရှင်။ခုတော့သတင်းစာဆရာကြီးဦးဝင်းတင်ကွယ်လွန်ခြင်းနှစ်နှစ်ပြည့်ခန္ဓာချင်းပါမယ့်အကြောင်းတင်ပြပါမယ်။လာမယ့်ဧပြီလ23ရက်နေ့မှာကျင်းပမယ့်သတင်းစာဆရာကြီးဦးဝင်းတင်ကွယ်လွန်ခြင်းနှစ်နှစ်ပြည့်ဂုဏ်ပြုအခမ်းအနားကိုဦးဝင်းတင်ကိုချစ်မြတ်နိုးလေးစားတဲ့နိုင်ငံရေးတက်ကြွသူတွေနဲ့အများပြည်သူလူထုတွေပါပူးပေါင်းပါဝင်ကြဖို့ဟန္တာဝရီဦးဝင်းတင်ဖောင်ဒေးရှင်းကဖိတ်ခေါ်လိုက်ပါတယ်။ဆရာကြီးဦးဝင်းတင်လိုလားတဲ့ပြည်သူအစိုးရဖြစ်လာပြီးဖြစ်ပေမဲ့လို့2008ဖွဲ့စည်းပုံအောက်ကတွားရမယ့်ဒီမိုကရေစီခေတ်ပြောင်းစနစ်ပြောင်းအချိန်ကာလမှာအစိုးရနဲ့ပြည်သူဆက်ပြီးတော့ဒီမိုကရေစီစနစ်ဖော်ဆောင်နိုင်အောင်ကြိုးပမ်းကြရအောင်မယ်လို့လည်းဟန္တာဝရီဖောင်ဒေးရှင်းအတွင်းရင်းမှုကတုံ့တက်ပါတယ်။အသေးစိတ်ကိုတော့မဆုမုံကတင်ပြထားပါရရှင်။
ဟုတ်ကဲ့ပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နာယကလည်းဖြစ်ဝိုင်းရင်သတင်းသာဆရာကြီးဟန်တာဝရီဦးဝင်းတင်ကွယ်လွန်းတာလာမယ့်ဧပြီလ22ရက်နေ့ဆိုနှစ်နှစ်တင်းတင်းပြည့်သွားပြီဖြစ်ပါတယ်။ဒေသီအထိသူ့ရဲ့ယုံကြည်ချက်ခံယူချက်ကိုခိုင်ခိုင်မာမာစုပ်ကိုင်ပြီးတော့ဒီမိုကရေစီတိုက်ပွဲကိုမဆုံးမနစ်ခိုင်မာတဲ့စိတ်ဓာတ်နဲ့တိုက်ပွဲဝင်သွားခဲ့တဲ့နိုင်ငံရေးသမားကြီးဟန်တာဝရီဦးဝင်းတင်ကိုလေးစားဂုဏ်ပြုတဲ့အနေနဲ့သူ့ကွယ်လွန်ခြင်းနှစ်နှစ်ပြည့်အခမ်းအနားကိုဟန်တာဝရီဦးဝင်းတင်ဖောင်ဒေးရှင်းကဦးဆောင်ပြီးတော့အမတ်တရဂုဏ်ပြုအခမ်းအနားကျင်းပမယ်လို့ဟန်တာဝရီဦးဝင်းတင်ဖောင်ဒေးရှင်းရဲ့အတွင်းမှုဦးကျော်အောင်က VOA မြန်မာပိုင်းကိုပြောပါတယ
်။သူတို့ကတော့ foundation ကလုပ်ပါတော့ဟို27ရက်နေ့မနေ့ပိုင်းပေါ့နော်။ online တော့ online ဒီမှာလုပ်ပါဦး။မနေ့ sorry ကတော့ဟိုငါဒီမှာဇာဝန်နေမိသားစုကနေတော့ဆွန့်ပြီးမှာပေါ့နော်။မနေ့ဆက်ပိုင်းမှာတော့တော်ဝင်နေဒီမှာဇာဝန်ဥတီရဲ့ဆရာရဲ့လုပ်ဖို့ကံမိတ်ဆွေပြန်နေရောအမှတ်ရစရာပြောကြမယ်ပေါ့။အေးဘူးကလည်းလာမယ်တော့အောင်ဆန်းစုကြည်တော့ဖိတ်ထားတယ်ဒီကလာမလာတော့မသိသေးဘူးပေါ့။ဘယ်တော့ကြပြရွတ်မယ်။ငါကအမှတ်ရစရာလေးပြောကြမယ်ပေါ့။ပြီးလို့ချင်းတုံးလာတော့ဖတ်မယ်။ပြီးလို့ချင်းဆရာကမှရေဘူးမှာရေဆရာကမှန်သွားပြီးတော့ကြောက်ခါတော့တက်ပြီ
ဒီမိုကရေစီခေပြောင်းစနစ်ပြောင်းချိန်မှာဆရာကြီးဦးဝင်းတင်တာရှိခဲ့မယ်ဆိုရင်ဆရာကြီးရဲ့နိုင်ငံရေးအကြံပေးချက်တွေသုံးသက်ချက်တွေနဲ့ပို့ပြီးတော့မှအားကောင်းတဲ့ခေတ်ကိုဖော်ဆောင်နိုင်မှာဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းလည်းဖြစ်လက်ရှိအမျိုးသားလွှတ်တော်ကိုယ်စားလှယ်လည်းဖြစ်သူဦးဘမျိုးသိန်းကအခုလိုပြောပါတယ
်ဘဘဦးဝင်းတင်ကဒီစီးခေါင်းဆောင်တွေထဲမှာတော်တော်ကြီးကိုအရေးပါအကြောက်ပြီးတော့လေးစားအတူယူပဲခေါင်းတဲ့ခေါင်းဆောင်တယောက်ဖြစ်ပါတယ်နော်သူ့ရဲ့ဘဝတစ်ချောင်းလုံးကိုဒီအများကျွတ်ပဲနိုင်ငံရေးအတွက်ပဲထားပါတယ်တောင်းရပါတယ်နိုင်ငံကောင်းကျိုးအတွက်ဆိုလို့ရှိရင်သူပြောစရာရှိတာလုပ်စရာရှိတာပြောပါတယ်ဆိုပါတယ်ကျွန်တော်တို့အများကြီးလည်းပဲသင်ခန်းစာပေးပါတယ်အထူးသဖြင့်သင်ခန်းစာပေးတဲ့အထက်မှာညီညွတ်ရေးနဲ့ပတ်သက်တဲ့သင်ခန်းစာကိုပေးပါတယ်သူရင်းတယောက်ချင်းပေါ့နော်ညီညွတ်ရေးရှိဖို့လိုတယ်တစ်ဖွဲ့ချင်းတစ်ပါတီချင်းညီညွတ်ရေးရှိဖို့လိုတယ်ပြီးတော့ပါတီအားလုံးအဖွဲ့အားလုံးညီညွတ်ရေးရှိဖို့လိုတယ်ပြီးတော့တမျိုးသားလုံးညီညွတ်ရေးရအောင်လုပ်ဖို့လိုတယ်ဆိုတော့သူ့ရဲ့ပြောတဲ့စကားတော့ကျွန်တော်ကြားမိတယ်ပေါ့နော်အခုလိုမြန်မာနိုင်ငံရဲ့ဒီမိုကရေစီအမြင့်တွေ့ဖို့စူးစမ်းနေတဲ့အချိန်မှာနော်ဘဘကွယ်လွန်သွားခြင်းတကူအလွန်သမျိုးဝမ်းနဲ့ပြီးပါတယ်သူလက်ရှိဒီမိုကရေစီအမြင့်တွေ့ဖို့ရှင်သန်မှုစူးစမ်းနေတဲ့အချိန်မှာဘဘရှိလို့ရှိရင်ပို့ပြီးတော့အားကောင်းလိမ့်မယ်ဘဘကိုယ်တိုင်နဲ့ပိုးဝင်းသာဝမျောဖြစ်လိမ့်မယ်လို့လည်းကျွန်တော်ယုံကြည်ပါတယ်အားလုံးကလည်းပဲဘဘကိုလည်းမမေ့ကြပါဘူးညံ့တဲ့တရီရကြပါတယ်အဲ့ဒီကြလည်းပဲအခုလာမဲ့27ရက်နေ့ကဘဘကွယ်လွန်တာနှစ်နှစ်မြောက်ဖြစ်ပါတယ်အားလုံးပဲဘဘအတွက်ဘဘကိုဂုဏ်ပြုတဲ့အနေနဲ့ဘဘကိုလေးစားတဲ့အနေနဲ့ဘဘကိုကျေးဇူးတင်တဲ့အနေနဲ့ဘဘဦးဝင်းတင်အတွက်သင်ပါတဲ့နှစ်နှစ်မြောက်ဖြစ်ပါလို့ကျွန်တော်
ဟန်တာဝရီဦးဝင်းတင်ဖောင်ဒေးရှင်းရဲ့အတွင်းမှုဦးကျော်အောင်ကတော့ဆရာကြီးဦးဝင်းတင်မျှော်လင့်တဲ့ပြည်သူအစိုးရတည့်ရက်ပေါ်ထွန်းလာခဲ့ပေမဲ့လို့2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကနေသွားမဲ့အစိုးရတည့်အနေနဲ့ပြည်သူနဲ့လက်တွဲပြီးစစ်မှန်တဲ့ဒီမိုကရေစီစနစ်ထွန်းကားအောင်ဆက်လက်ဆောင်ရွက်သွားရအောင်မှာဖြစ်တယ်လို့သုံးသပ်ပါတယ
်။လူသာရှိခဲ့မှဆိုလို့ရှိရင်ဒီလိုသွားလာတဲ့အချိန်ပေါ်မှာအများကြီးဝန်တာအားဖြစ်မှာပေါ့နော်။ဒါမှမဟုတ်လည်းဒါဒီလိုကြီးကျွတ်ချင်မှာလို့2008ဖွဲ့စည်းပုံရှိနေတဲ့အခါကျတော့ဒါဒီလိုကြီးပြောရပြီးမဆုံးနိုင်ဘူးပေါ့ဒါပေမဲ့တစ်ခါဒီရလာတဲ့အချိန်ပေါ်မှာအမိရထုတ်ကန်ပြီးတော့အမိရပေါက်ခတ်မယ်ဆိုလို့ရှိရင်တော့အာဆရာမြန်မာနဲ့
ဧပြီလ22ရက်နေ့ညနေပိုင်းမှာတော့ရေဝေးတုတ်တန်မှာရှိတဲ့ဆရာကြီးဦးဝင်းတင်ရဲ့ဂူဘိတ်မန်ကိုတွားရောက်ဂါရဝပြုကြမှာဖြစ်လို့ဆရာကြီးဦးဝင်းတင်ကိုချစ်မြတ်လို့လေးစားတန်ဖိုးထားတဲ့ပြည်သူတွေပါလာရောက်ပူပေါင်းပါဝင်ကြဖို့ကိုဟန်တာဝရီဦးဝင်းတင်ဖောင်ဒေးရှင်းကနှိုးဆော်ပါတယ်။ဒါ့အပြင်ဆရာကြီးအတွက်နိုင်ငံရေးတက်ကြွလှုပ်ရှားသူဒီမိုကရေစီအင်အားစုတွေကဦးဆောင်ပြီးတော့စာပေဟောပြောပွဲ၊ကြ བྱ ာရွတ်ဆိုပွဲ၊တရုတ်ပြတင်ဆက်မှုတွေနဲ့ဂုဏ်ပြုတဲ့အစီအစဉ်အခမ်းအနားကိုဧပြီလ22ရက်နေ့နဲ့ဧပြီလ22ရက်နေ့တွေမှာရန်ကုန်တိုင်းရန်ကုန်မြို့ရန်ငင်းမြို့နယ်ကံဘဲဘူတာအနီးကစနစ်ရက်ကွက်လူငယ်အားကစားကွဲမှာကျင်းပသွားဖို့လဲစီစဉ်ထားပါတယ်။ဆရာကြီးဦးဝင်းတင်ဟာပြီးခဲ့တဲ့2014ခုနှစ်အသက်85နှစ်အရွယ်မှာရန်ကုန်စေယုံကြီးမှာကွယ်လွန်အနိစ္စရောက်ခဲ့တာဖြစ်ပါတယ်ရှင်
။မဆူမမရှင် VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျမတို့ VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုတော့ line to meter 2425တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA မြန်မာပိုင်းစီစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်တယ်လို့ဖုန်းနဲ့ဆိုရင်တော့0939388555လေးကိုခေါ်ဆိုနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ် April 19ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24 25 30နဲ့51တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့ American နိုင်ငံရဲ့အကြောင်းတီကောင်ဆရာနဲ့အတူတိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြရမှာပါခုတော့ American နိုင်ငံရဲ့အကြောင်းတီကောင်ဆရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုက်ဦးကတင်ပြချပါတယ်ရှင်
Republican Party တွင်သမ္မတလောင်းရွေးချယ်မှုဇူလိုင်လကျင်းပမဲ့ပါတီညီလာခံမှာဘသူမှလိုအပ်တဲ့ကိုယ်စားလှယ်ရည်အတွက်အပြတ်အသတ်နိုင်ရမယ့်ပုံမရှိတာကြောင့်ဘသူ့ကိုသမ္မတလောင်းရွေးချယ်မလဲဆိုတာကိုအမေရိကန်ပြည်သူတွေပို့ပြီးတော့အာရုံစိုက်လာနေကြပါတယ်။ Democratic ရော Republican ဘက်မှရောရှင်းပြနေသူတွေက Popular Vote လို့ခေါ်တဲ့ပြည်နယ်တစ်ခုချင်းစီကကိုယ်စားလှယ်ရည်အတွက်အားလုံးကိုအနိုင်ရဖို့ကြိုးစားနေပါတယ်။တချိန်ထဲမှာညီလာခံကြမှာဆုံးဖြတ်မဲ့ပါတီကောင်းဆောင်တွေကိုယ်စားလှယ်ကြီးတွေရဲ့ထောက်ခံမှုရဖို့လဲစူးစမ်းနေတဲ့အကြောင်းမိုက်ကယ်ဘိုးမန်းကသတင်းပေးပို့ထားပါတယ်။ Republican Party အတွင်းရှေ့ဆုံးကပြေးနေတဲ့ Donald Trump ကတော့နယူးယောက်မှာကျင်းပနေတဲ့သမ္မတလောင်းပထမရွေးချယ်ပွဲမှာလည်းအနိုင်ရဖို့ကြီးကြေတာဆူးနေပါတယ်
။ We're going to bring jobs back to New York State.
နယူးယောက်ပြည်နယ်မှာလုပ်ငန်းတွေပြန်ပြီးတော့ဖန်တီးပေးမယ်လို့သူကပြောနေတာပါ။ Donald Trump ဘက်ကကိုယ်စားလှယ်ရေအတွက်ပိုရအောင်စူးစမ်းနေတဲ့တချိန်တည်းမှာပဲသူနဲ့ပြိုင်ဘက် Ted Cruz ကလည်းသူ့ကိုခိုင်မာထောက်ခံမဲ့ကိုယ်စားလှယ်ကြီးတွေသူ့ဘက်ကိုရိမ့်လာမဲ့ကိုယ်စားလှယ်တွေကိုရတဲ့နေများစီယုံနေပါဘ
ူး We've got a slate of delegates who are committed to supporting me in Cleveland
မြို့မှာကျွန်တော်ကိုထောက်ခံမယ်ဆိုပြီးကတိပေးထားတဲ့ပါတီခေါင်းဆောင်ကိုယ်စားလှယ်တွေကျွန်တော်ရထားပြီးပါပြီဒီရွေးကောက်ပွဲမှာ Hillary Clinton ကိုမနိုင်စေချင်ဘူးဆိုရင်တော့ကျွန်တော်ဘက်ကရက်မဲ့ပါတီကိုယ်စားလှယ်တွေကိုထောက်ခံအားပေးကြဖို့ခင်ဗျားတို့ကိုကျွန်တော်တောင်းဆိုပါတယ် Donald Trump သာသမ္မတလောင်းဖြစ်ရင်ဟီလရီကလင်တန်ကိုရှုံးမှတေးကြပါတယ
်ဒေါ်နယ်ထရမ့်ကတော့ပါတီညီလာခံမှာကိုယ်စားလှယ်ကြီးတွေကသမ္မတလောင်းကိုဆုံးဖြတ်ရွေးချယ်မဲ့အစီအစဉ်ပေါ်အကြီးအကျယ်ခုလိုကန့်ကွက်နေတာပ
ါ So the system is rigged it's a bad system it's a dirty system
ဒီစနစ်ကမတရားတဲ့စနစ်ပါဒီစနစ်ကဆိုးတဲ့စနစ်ညစ်ပတ်တဲ့စနစ်လို့ပြောရပါလိမ့်မယ်ပါတီခေါင်းဆောင်တွေအကြီးအကဲတွေကကိုယ်စားလှယ်တွေကိုရွေးမယ်ဆိုတာကတိတ်ကိုဆိုးတဲ့ကိစ္စပါ
ဒေါ်နယ်ထရမ့်ဘက်ကလည်းသူ့ဘက်ကကိုယ်စားလှယ်တွေပိုရနိုင်ရေးဆောင်ရွက်နိုင်ဖို့အတွေ့အကြုံရှိတဲ့ဝါရင်ပါတီဝင်တွေကိုငှားရမ်းပြီးတော့ကြိုးပမ်းနေပါတယ်။ကိုယ်စားလှယ်ရွေးချယ်မဲ့ပုံစံသူ့ဘက်ကကန့်ကွက်ထားတာကိုတော့ Republican ခေါင်းဆောင်တွေကလည်းမခံပါဘူး။ Republican မြို့သားကော်မတီဥက္ကဋ္ဌ Reince Priebus ကအခုလိုပြောပါတယ
် It was good enough for Abraham Lincoln. I think it's good enough.
ဒီ US နဲ့ကအချိန်အတော်ကြာကလေးကကျင့်သုံးခဲ့တဲ့စနစ်ပါ။ Abraham Lincoln အတွက်လည်းဒီရွေးတဲ့စနစ်ကပဲအထောက်အကူပြုခဲ့တာပါ။ဒီစနစ်ကအမည်စင်းတင်သွင်းခံရမယ့်သူဘသူဖြစ်ဖြစ်အားလုံးအတွက်ကောင်းတယ်လို့ကျွန်တော်ထင်ပါတယ
်။ဒီမိုကရက်ပါတီဘက်မှလည်းဟီလာရီကလင်တန်နဲ့ဘန်နီဆန်ဒါစ်တို့နယောက်စလုံးကိုယ်စားလှယ်တွေရနိုင်ရေးအကျိတ်နဲ့ရှင်ပြိုင်နေပါတယ်။သမ္မတလောင်းရွေးချယ်ဖို့ကြံနေတဲ့ပြည်နယ်အားလုံးကိုဘန်နီဆန်ဒါစ်အနိုင်ရမှမဟုတ်ရင်တော့ဟီလာရီကလင်တန်ဘက်ကသူ့ကိုသမ္မတလောင်းဖြစ်အမည်စင်းတင်သွင်းနိုင်ရေးလိုအပ်တဲ့ကိုယ်စားလှယ်ရည်အတွက်အတော်လေးကိုအသာစီးရနေပြီဖြစ်ပါတယ်။
I value every voter. I'm not writing off any individual.
ကျွန်မမဲပေးတဲ့သူအားလုံးကိုတန်ဖိုးထားပါတယ်။နိုင်ငံတွင်းကဘယ်သူတဦးတယောက်ဘယ်ပြည်နယ်ဘယ်ဒေသကိုမှအရေးမကြီးဘူးလို့ကျွန်မမတတ်မှတ်ပါဘူး
။ Republican ဘက်မှာတော့ Donald Trump အနေနဲ့လိုအပ်တဲ့ကိုယ်စားလှယ်အပြတ်အသတ်နိုင်မရဘူးဆိုရင်သူ့ဘော်ခိုင်မာသစ္စာရှိရှိထောက်ခံတဲ့ကိုယ်စားလှယ်တွေရဲ့မဲတွေနဲ့အတူဘသူ့ကိုမဲပေးမယ်မဆုံးဖြတ်သေးတဲ့ကိုယ်စားလှယ်ကြီးတရားကျော်ရဲ့မဲတွေကအခရာကျနေပါပဲ။ Republican Party အတွက်ညီလာခံပထမအကြိမ်မဲပေးရွေးချယ်ရမှာအဲ့ဒီကိုယ်စားလှယ်ကြီးတွေကတင့်တော်မဲ့ထင်တဲ့ဘသူ့ကိုမဆိုသမ္မတလောင်းအဖြစ်ထောက်ခံမဲ့ပေးနိုင်ကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြတော်ရပါရှင်ခုတစ်ခါမှာတော့ထုတ်လုပ်သူမဆူမွန်နဲ့အတူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းကိုနားဆင်နိုင်ကြပါပြီ
ရရှိမြတ်မြအရေးအစိုးရရဲ့ဆက်စပ်လက်ထက်မှာရည်ရွယ်ချက်အမျိုးမျိုးနဲ့ပ
တမန်ရတားတွေကစတက်ကြွလို့ရှားသူတွေဆုံးအဖမ်းခံအစည်းခံအာဏာပိုင်တွေအရေးယူတာတွေခံရပြီးတော့ကန့်ကွက်ဆန္ဒပြရတွေတွေ့ခဲ့ရပါတယ်အခုအခါဒီမိုကရေစီပြည်ဝင်ပြောင်းလဲရေးတွေလုပ်မဲ့ဆိုပြီးတော့ဂရီးပြူထားတဲ့ NLD အစိုးရလက်ထက်မှာရောမကျေနပ်ချက်တွေရှိလာရင်ဆန္ဒပြထုတ်ဖော်ရအောင်မလားထုတ်ဖော်တင်တယ်လို့ယူဆကြပါသလားဆိုတော့ကျွန်တော်တို့ဒီနေ့ညဆွေးနွေးပွဲအစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ကျွန်တော်တို့ဒီမကြသေးရင်ကမှဒီထောင်းနဲ့ပြန်လွတ်လာတဲ့ဒီမဖြူဖြူအောင်ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ကမဖြူဖြူအောင်ရဲ့သဘောထားကိုအချင်းယုံအရင်သိချင်ပါတယ်ဒီပညာရေးဥပဒေပြည်ရင်ပြောင်းလဲရင်းနဲ့ဆန္ဒပြဖန်ခံထားပြီးတော့ဒီလာထဲမှာမှပြန်လွတ်လာတဲ့သူလည်းဖြစ်ပါတယ်ဆိုတော့မဖြူဖြူအောင်တို့အနေနဲ့လိုအပ်တယ်ဆိုရင်အရင်တော့လိုပဲဆန္ဒပြရပါလေလို့ဖို့ရည်ရွယ်ထားတာရောရှိလားခင်ဗျာ
အခုလက်လုံးအနေနဲ့တော့ကျမတို့ကျောင်းသားတွေကဒီပညာရေးဥပဒေကိုဆက်ပြီးတော့ဒီပညာရေးဥပဒေပြည်ပညာရေးပြည်ပြောင်းလဲနေပတ်သက်ပြီးတော့ကျွန်တော်တို့ပထမဆုံးကတော့ဒီညီနိုင်ဆွေးနွေးပွဲတွေနဲ့ဆက်ပြီးတော့ကျွန်တော်တို့အနေနဲ့အစိုးရတစ်ကောလွတ်တော်တင်းနဲ့ရောညီနိုင်ဆွေးနွေးပွဲတွေလုပ်သွားဖို့ရှိပါတယ်ရှင်။လက်လုံးအနေထားမှာတော့ဒီဆန္ဒပြဖို့ဆိုတာမျိုးတော့လောလောဆယ်ကျွန်တော်တို့မှဒါအားလုံးဝိုင်းပြီးတော့ဆုံးဖြတ်ထားတာဆွေးနွေးထားမျိုးတော့မရှိသေးပါဘူး။ဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီ88မျိုးဆက်ပွင့်လင်းလူဖွဲ့စည်းရာကိုမြားရေးသဘောထားလဲကြားချင်ပါတယ်ဒီအရင်တော့တော့ဒီလူခွင့်ရေးချိုးဖောက်မှုတွေဒီမဖြစ်ဖြစ်အောင်လို့ကျောင်းသားတွေဆိုလို့ရှိရင်လည်းပညာရေးပြည်ရင်ပြောင်းလဲဖို့ဆိုပြီးဆန္ဒပြရေးလုပ်ခဲ့ပါတယ်နောက်လက်နက်ကင်ပြိပကတ်တွေမြစ်စုံတို့ဖားကန်တို့လက်ပရောင်းတို့လို့ဒီဖွံ့ဖြိုးရေးစီမံကိန်းတွေနဲ့ပတ်သက်တဲ့ကိစ္စမျိုးတွေနောက်တနင်္ဂနွေလုံးမှာဖြစ်ခဲ့တဲ့မြေသိမ်းရာဇဝင်ကိစ္စတွေမှာဆန္ဒပြရမျိုးတွေတွေ့ရတယ်ဆိုတော့ဒီအခုအစိုးရသိလက်ထက်မှာရောဒီလိုအလားတူကိစ္စမျိုးတွေဒါမှမဟုတ်လေတခြားအကြောင်းအရာမျိုးတွေနဲ့ဆန္ဒပြတဲ့အခြေအနေမျိုးတွေဟိုတွေ့ရမယ်အလားအလာတွေဘယ်လောက်ညာမြင်မိလဲကိုမြားကြီ
းကျွန်တော်မြင်တာကတော့လေအရင်တော့အစိုးရပုံစံနဲ့အခုတက်လာတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရပုံစံနဲ့တော့မတူဘူးလို့ထင်တယ်လေဒါဆိုဘာဖြစ်လဲဆိုတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရထဲမှာပါနေတဲ့လူတွေကိုယ်တိုင်ဒီပဲလေတချို့တော့ဆန္ဒပြခဲ့တဲ့လူတွေဖြစ်တယ်တိုင်းပြည်ရဲ့ဒီမိုကရေစီထွန်းကားရေးနဲ့ဆန္ဒပြခဲ့တဲ့လူဖြစ်တယ်အလို့သမားလယ်သမားလူရန်စားအစွာအသီးသီးကလူတွေလည်းဖြစ်တယ်ကျွန်တော်မြင်တာကတော့အဲ့တော့ဒါကဒီတိုင်းပြည်မှာဖြစ်နေတဲ့အလို့သမားကြေတနာလယ်သမားကြေတနာအကြောင်းသားကြေတနာပညာရေးဥပဒေအရဆလို့အဆရှိတဲ့တိုင်းပြည်ချွင်းချက်အစုံစုံကိုဒီအုပ်ချုပ်တဲ့လူတွေကတည်ပြီးသားဖြစ်ပါတယ်လို့တမတိတစ်ချက်ကျွန်တော်ပြောချင်တယ်နောက်တစ်ချက်ပြောချင်တာကဘာလဲဆိုတော့အရင်အခြေအနေနဲ့မတူဘူးဆိုတာအခုအခြေအနေကအရင်အကျက်ဆက်ပါတယ်ကျွန်တော်တို့ဒီလိုအခြေအနေကိုရောက်ဖို့အတွက်ကျွန်တော်တို့နောင်တော်တွေကြိုးစားခဲ့တာကျွန်တော်တို့ရဲ့ညီကောင်မတော်တွေအားလုံးကြိုးစားခဲ့တာနောက်မျိုးဆက်တွေကြိုးစားခဲ့တာ54နှစ်ကျော်ကြာခဲ့ပါတယ်အဲ့တော့ကျွန်တော်တို့ကကျွန်တော်လက်ထက်မှာအခုရထားတဲ့အခွင့်အရေးလေးကိုမပြောက်မပြက်အောင်ထိန်းသိမ်းသွားမယ်ဆိုတဲ့အတိတ်တည်းနဲ့ရှင်ပြီးတော့သွားပါမယ်ဒါပေမဲ့တစ်ခုရှိပါတယ်ကျွန်တော်တို့သွားတာဒီမိုကရေစီနိုင်ငံဖြစ်ပါတယ်ဒီမိုကရေစီပါဒီမိုကရေစီမှာတော့လူတယောက်ရဲ့လွတ်လပ်ခွင့်ဆန္ဒထုတ်ဖော်ပြသခွင့်ဆိုတဲ့ဟာမပြရဘူးလို့တားမြစ်တာလို့ပေါ်တော့ဆိုင်မူလေဖြစ်လို့မရပါဘူးအဲ့တော့ချုပ်ပြီးကျွန်တော်ပြောမယ်ဆိုရင်အခုရတဲ့54နှစ်ကျော်အတိရဟိုချိုးပန်းခဲ့ပြီတပြီလုံးချိုးပန်းပြီးရလာတဲ့အတိပင်ကိုထိန်းသိမ်းဖို့တာဝန်လည်းရှိတယ်လို့ဆန္ဒပြမှုဆိုတာကတစုံတရာမကျေနပ်တဲ့အပေါ်မှာဆန္ဒပြခြင်းပဲဖြစ်ပါလေတစုံတရာမကျေနပ်မှုတွေမပေါ်မချင်းတော့ဆန္ဒပြမှုဆိုတာဖြစ်မှာမဖြစ်ပါဘူးကျွန်တော်မြင်တာကတော့အဲ့တစုံတရာမကျေနပ်မှုတွေပေါ်လာရင်တော့ထုတ်ပေါ်ဆန္ဒပြခွင့်ဆိုတာကတော့ဘယ်အစိုးရပဲတက်တက်ရှိမှာပါပဲဗျ
โอเคဒီ NLD အစိုးရအနေနဲ့ကတော့ဒီပြည်ရင်ပြောင်းလဲရေးလုပ်မယ်ဆိုပြီးတော့လည်းဂရီးပေးထားတယ်သမ္မတဦးထင်ကျော်ကလည်းဒီနှစ်တခုမိန်ခွန်းမှာအားနည်းချက်တွေချုံရင်းချက်တွေရှင်းထောက်ပြတာအကြံပြုလမ်းညွှန်တာတွေနဲ့လူလူကပူးပေါင်းဆောင်ရွက်ဖို့ဆိုပြီးတော့လည်းတိုက်တွန်းထားပါတယ်ဆိုတော့ဒီအာဏာပိုင်တွေကိုမကြိုက်လို့ပဲဖြစ်ဖြစ်အခြေအနေတရားကိုကိုမြားကြီးပြောလို့ပေါ့လက်မခံနိုင်လို့ကန့်ကွက်ဆန္ဒပြမယ်ဆိုရင်လည်း NLD အစိုးရအနေနဲ့မချေမနှက်ဖြစ်စရာရှိလိမ့်မယ်လို့တော့မယူဆပါဘူးခင်ဗျာအခုတော့ကျွန်တော်တို့စွန့်နေဘွဲကိုဆက်သွယ်ထားတဲ့ပုံကိုလည်းတော်တော်များနေပါတယ်များတော့တို့ကိုလည်းပဲအခုနည်းနည်းလေးလှည့်ပေးကြပါတယ်အားလုံးလည်းကျွန်တော်ချိုးပြီးမြေတားရခန့်ညင်တာတော့ဟိုလိုရင်းတူရှင်းပြီးဆွေးနွေးပေးကြဖို့ပါအရင်ဆုံးကတော့ကျွန်တော်တို့ဒီရန်ကုန်မြို့ကဒေါခင်မျိုးစွေပါဒေါခင်မျိုးစွေရဲ့သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒီနေ့ဆွေးနွေးမယ့်အကြောင်းအရာတွေကိုလေအချိန်နေအချိန်ခေါမကြည့်ပဲနဲ့ပြောမယ်ဆိုလို့ရှိရင်တော့အရင်ကအာဏာရှင်လက်ထက်မှာအောင်မှာပဲလေဟိုဆန္ဒပြလို့ရှိရင်ဖမ်းမယ်စီးမယ်အပြစ်ပေးခံရမယ်ဆိုတော့တိတိနဲ့မကြောက်မရွံ့လန်းနေပေါ်ထွက်ပြီးတော့မှဆန္ဒပြခဲ့ကြတာပေါ့နော်အခုရပ်သားဒီမိုကရေစီဆိုတာလက်ထက်မှာဆိုလို့ရှိရင်တော့မကျေနပ်တာရှိရင်ဘာဖြစ်လို့ဆန္ဒမပြရဘဲနေရမှာလဲလို့ပဲပြောရမှာပေါ့ဒါပေမဲ့လို့လေအခုကဘာကြီးမှာမို့နော်ယဉ်ကျေးတဲ့အတိုင်းဝိုင်းအားလုံးလက်ခံထားတဲ့ critical thinking လို့ခေါ်တဲ့ဟိုပညာနဲ့ပေါ့နော်ကြိုးကြောင်းဆက်စင်ကျင်တွေးတောမယ်ဆိုရင်ဖြစ်တော့လေခုနကဖြေခဲ့တဲ့အဖြေကမှားတယ်လို့တော့မဆိုနိုင်ပေမဲ့လည်းအားနည်းချက်တည်းရှိသွားပါမှာပေါ့ဘာလို့လဲဆိုတော့အခြေအဝါမမှန်တော့ဘူးလေဘယ်လိုအခြေအနေမျိုးမှာဘာကိုမကျေနပ်တာလဲဘယ်သူ့ကိုမကျေနပ်တာလဲဘာကြောင့်မကျေနပ်တာလဲဆိုတဲ့မေးခွန်းတွေကိုပြန်မေးရတော့မှာဖြစ်သွားပြီဘာလို့ဟိုကျမတို့ရဲ့လူလူကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ဟာဆိုလို့ရှိရင်ကြီးမြတ်လာတဲ့ကိုကြီးကိုသွေးကိုပိုင်ဆိုင်ထားတဲ့အပြင်ကမ္ဘာအဆင့် အစင်းမြင့်တက္ကသိုလ်ကြီးတွေကနေပြီးဘွဲတွေလည်းရထားတယ်မြန်မာနိုင်ငံတိုးတက်ရေးအတွက်လည်းဆယ်စုနှစ်သုံးခုနေပါတော့ဒုက္ခအမျိုးမျိုးခါးစည်းခံထားခဲ့ရလို့ကဘာအလယ်မှာပေါ့နော်ဟိုလူအများလေးစားပြီးတော့မှတင်းတောင်တင်းနေနေနိုင်တဲ့လူမျိုးတောင်မှပဲအရင်စစ်အာဏာရှင်တွေကတမနာဖြစ်ခွင့်မပေးဘဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အတားအဆီးလုပ်ပြီးတော့မှအဲ့ဒီဥပဒေကိုလည်းပြင်လို့မရအောင်တပ်မတော်တာကိုယ်စားလှယ်ရင်းနဲ့ကာကွယ်ထားပြန်တယ်လေအဲ့တော့ဒီလိုအခြေအနေမျိုးမှာအရင်အာဏာရှင်လက်ထက်ကပညာရေးဥပဒေကိုမကျင့်တတ်လို့မြေသိမ်းရာသိမ်းဥပဒေကိုမကျင့်တတ်လို့အလုံးသမားအခွင့်အရေးဥပဒေတွေကိုမကျင့်တတ်လို့ဆိုပြီးတော့တယောက်တစ်မျိုးဆန္ဒပြမယ်ဆိုရင်တော့လေတရားပါမလားလို့မေးခွန်းထုတ်စရာဖြစ်သွားမှာပေါ့အဲ့တော့ကျွန်မပြောချင်တာကတော့အရင်ဥပဒေတွေကိုမကျင့်တတ်ရင်လူလူတင်မြောက်ထားတဲ့ကျမတို့အစိုးရကိုတော့ဆန္ဒမပြပါနဲ့သူတို့လည်းဒီဥပဒေကိုမကြိုက်ပါဘူးအဲ့တော့ဟိုဖွဲ့စည်းပုံအခြေခံဥပဒေကိုမပြည့်နှံ့အောင်ကာကွယ်နေတဲ့လူတွေကိုဆန္ဒပြပါလို့ကျမပြောချင်တယ
်။
နောက်တိုးတက်ပြောင်းလဲနေတဲ့ဒီကဘာကြီးမှာပြည်သူတွေကပြည်သူတွေကိုပေါ့နော်မတရားလုပ်လို့မရတော့ပါဘူး။ဟိုကြိုးကြောင်းမညွတ်တဲ့ဥပဒေကိုလည်းကျင့်သုံးလို့မရတော့ပါဘူး။အဲ့တော့ကျွန်းပိုင်ရှင်ခေတ်တုန်းကမြေရှင်ပြည်တိခေတ်တုန်းကဆိုလို့ရှိရင်ကျွန်းပိုင်ရှင်တွေမြေရှင်ပြည်တိတွေကတော့သူတို့ကိုသူတို့လေဘယ်တော့ခါမှဟိုမကြရှုံးဘူးလို့ထင်ခဲ့တာပေါ့နော်။နောက်ဆုံးတော့အဲ့ဒီနေရာတွေကဖယ်ပေးလိုက်ရတာကြီးပါပဲ
။
အဲ့ဒါတွေကိုနမူနာယူပြီးတော့မှပေါ့။ဟိုလွတ်တော်မှာရှိရဲ့တမတော်ရာကိုယ်စလဲတွေဟိုကိုယ်စလဲတွေနေနဲ့ပြောင်းလဲချိန်တန်လို့ပြောင်းလဲသွားတဲ့မြန်မာနိုင်ငံကြီးကိုလေတိုးတက်ဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအဲ့တော့ပြည်သူအနေနဲ့အတူဝိုင်းဝန်းကူညီပေးမယ်ဆိုရင်ဖြစ်တော့လေတရားမှာတော့ကျွန်တော်တို့ရဲတပ်ဖွဲ့ကကူညီလို့ပြည်သူတွေတောင်းတဖြည်းဖြည်းကြိုးစွချီးကျူးခဲ့ကြသလိုတပ်မတော်သားကိုယ်စားလှယ်တွေကိုလည်းလိုက်လိုက်လဲလဲကျေးဇူးတင်ပြီးတော့ချီးကျူးကုန်ပြုကြမယ်လို
့ဟုတ်ကဲ
့သိကြပါတယ
်ဟုတ်ကဲ့
အဲ့တော့ကျွန်မနောက်ဆုံးပြောချင်တာကတော့ကျွန်တော်တို့ရဲ့ဟိုနိုင်ငံရဲ့
ဟုတ်ကဲ့ကျွန်တော်တို့အခုတခါတော့ဒီမိထီလာမျိုးကဥစိန်မောင်ကိုလည်းအလှည့်ပေးခြင်းပါတယ်ဥစိန်မောင်သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
အဲ့ဒီအရေးကြီးမှာလည်းဖြစ်ဖြစ်ဒီလူတွေကမကျေနပ်ချက်ရှိသူတွေကတော့မကျေနပ်တာတွေကိုဖောက်ပြန်ပြီးတော့ကျေနပ်မှုရရှိအောင်ဆန္ဒထုတ်ပြန်ရေးဆိုတော့လူကြီးလူဟာမျိုးတွေလက်တမှာပါပဲဒါကြီးတွေကအစီအရေးလို့ရှင်းနေပါတယ်ဒီလိုပြည်ကြီးဘုလိုဒီလိုကကျေတုံးနေတဲ့မြန်မာမှာဒီလိုပြည်ကြီးအချို့ရရဲ့အုပ်ချုပ်မှုအောက်မှာဒီလိုပြည်ကြီးရင်းမှုအရရှင်းလင်းနေတဲ့ကောင်းစီမှုမျိုးကိုအထူးသဖြင့်လုပ်ရမှာဖြစ်တော့လေသဘောထားအယူဆပြည်သာမရှိကြဘူးမကျေနပ်ကြဘူးအကျိုးရှိသောမိနာဆုံးဆုံးရရမှုကိုသူ့နည်းနဲ့ရှိစီကိုကောင်းစီဖို့ပြည်သာပြည်ကြီးပြည်သာပြည်ကြီးလောက်ရင်လောက်ကလေးကောင်းစီတာအဆန္ဒထုတ်ပေါ်လာမျိုးကိုလက်ရှိလုပ်ရမှာဖြစ်ပါတယ်အစိုးရကလည်းကံဒီတဲ့မြေပါလေဒီကတည်းကဝင်လာဆိုရပါမယ်လို့ဆိုစီစီသားလေးလေးရှိတဲ့ဒီလိုစီရပါရင်ဒီတို့အရာလက်ရင်ရရမှာဖြစ်ပါတယ်ဒီလိုကြီးရမှာတို့အရာအကျိုးရဝေဖန်ထွက်ပြတာမျိုးလေလက်ရင်မှာဖြစ်ပါတယ်ဒါကြောင့်ဒီကနေ့ဒီကြီးကြီးနဲ့ရမ်းတော့ထွက်ပြီးရှင်ရအဟိထာမျိုးရမ်းလာတာမျိုးအကျိုးရကိုစောင့်ကြိုက်ထားမျိုးတော့အခု
ဒီမေးခွန်းကိုရှေ့ရက်ကဒီမှာမလုပ်ပြပါဘူး။ဟုတ်ကဲ့ကျေးဇူးပါခင်ဗျ။ဟိုခုကျွန်တော်တို့တချို့ပုံကိုယ်တွေလည်းကျွန်တော်တို့ပေးစာတချို့တွေပေးပို့ထားတာလည်းရှိပါတယ်။ဒီနေ့မှချားပြတ်ပြီးစာရရတော့ခတ်တူတူပါပဲ။အာပေါ်ပြခြင်းပါတယ်။ဟိုတယောက်ကတော့ကျွန်တော်အောင်စီယာထွန်းထွန်းဆိုပြီးကျွန်တော် Facebook ကနေတစင် message ပေးပို့ထားတာပါ။သူကတော့လက်ရှိအစိုးရရသားဆိုရပါတဲ့ဒီမိုကရေစီစနစ်ကိုပေါ်ဆောင်နေရလဲစတွေ့နေရပါပြီ။ပြည်သူလူထုတွေပြောနေကြလဲဒီမိုကရေစီဆိုတော့ဆန္ဒပြတောင်းဆိုနေစရာမလိုဘူးတဲ့။ပူပေါင်းညီနိုင်လို့ရနေပါပြီ။စစ်ဘက်ကလာတဲ့သမ္မတမဟုတ်တော့ဘူးလေဗျာတဲ့။ရည်ရွယ်ချက်တူရမယ်။စေနာမှန်ရမယ်ဒီလိုပဲကျွန်တော်အနေနဲ့ပြောချင်ပါတယ်တဲ့။ဆိုတော့တချို့ကတော့ဒီလူထုအစိုးရဖြစ်နေပြီးဟိုဘာကိစ္စကြောင့်ဆန္ဒပြနေရမှာလဲပေါ့နော်။နောက်ပြီးတော့တချို့ကလည်းတစိတ်ရှိရင်ဆန္ဒပြဖို့လောက်ပဲဆိုပြီးတော့သဘောမချတဲ့လေတန်းတွေလည်းကြားရပါတယ်။တချို့ကတော့အစိုးရကိုရယူသားသားနဲ့ယုံကြည်ရာအာကုရာမျိုးလည်းဖြစ်နိုင်ပါတယ်ဆိုတော့ဒီ NLD အစိုးရဖြစ်လို့ဟိုဆန္ဒမပြသင့်ဘူးဆိုတဲ့အယူဆရောဟိုမှန်ကန်တဲ့အယူဆဖြစ်ပါမလားမဖြစ်ပြောရအောင်သဘောထားကြားချင်ပါတယ်ခင်ဗျဟု
တ်ကျမအမေကျမအမေပေါ့နော်ကျမအမေကဒါတကယ်ဆိုလို့ရှိရင်ဒီငင်းစွာစီတန်းလေလေဒါစီတန်းလေလေကပါမယ်နောက်ဆိုဆူဝေးပေါ့ငင်းစွာဆူဝေးကနေပါမယ်ဒါလူခွင့်ရဲ့အခြေခံစံနှုန်းဖြစ်ပါတယ်အဲ့တော့မတူညီအောင်လက်ခံတာကဒီမိုကရေစီရဲ့အနှစ်သာရလို့ကျမတို့မြင်တယ်ကျွန်တော်တို့အခုပြောနေ2008ဖွဲ့စည်းပုံ2008ဖွဲ့စည်းပုံဆိုတာလောကဒီမိုကရေစီမဆန်ဘူးလို့ကျွန်တော်တို့အမြဲ
မပြောရဲ။တော့2008ဖွဲ့စည်းပုံလိုပြည်ဥပဒေပေါ်ရှင်ကဥပဒေထဲမှာတော့မှနိုင်ငံကစီးပွားရေးတန်းလှည့်လေခွင့်ကိုထည့်သွင်းရေးထားရတာဖြစ်တဲ့အတွက်ကြောင့်မို့လို့ဒါကျွန်တော်တို့တကယ်အစိုးရကလက်လန်းမမီရဲ့ဟိုအလန့်ဝေးရဲ့ကိစ္စရဲ့ဒီမှာဒီနိုင်ငံကဆန္ဒထုတ်ဖော်မှုတွေကရှိကောင်းရှိနိုင်မှာသေးတယ်။တော့ဒါကြီးကလည်းတစ်ဖက်သောနိုင်ငံအချင်းဒါဟိုအစိုးရသိလာအောင်ပေါ့နော်မီဒီယာရဲ့တစ်ဆင့်ဖြစ်ဖြစ်အစိုးရသိလာအောင်ဒါအစိုးရကိုလှမ်းပြီးတော့ဟိုဒါဟိုအကြောင်းကြားတယ်မိတမျိုးလို့ကျမအနေနဲ့မြင်ပါတယ်အဲ့တော့အဲ့လိုနေထားမျိုးမှာဒီစူဝေးလဲ့လေဆန္ဒပြပွဲရအပြင်ဆန္ဒပြရဲ့အပြင်ကိုဒါဆူတောင်းပွဲသဘောမျိုးအတွင်စံမျိုးတွေလည်းဖြစ်လာနိုင်တယ်ဥမာအနည်းငယ်ပြောဆိုလို့ရှိရင်ကျမတို့ဒီမြေဆုံကိစ္စပေါ့မြေဆုံကိုဒီဟိုကျမတို့ဟိုဒီဒီကတာဆောက်ဖို့ကိစ္စပေါ့နော်ဒီဆိုမြေဆုံဒီ analysis နိုင်ငံဆောက်ဖို့ကိစ္စကိုဒါလုံးဝဟိုကန့်ကွက်တဲ့အနေနဲ့ဒါအလုံးဝိုင်းပြီးတော့ဒီစီမံကိန်းမဖြစ်လာဘူးစူတောင်းရတဲ့ဟိုရက်ဖက်လူဖွဲ့စီရဝိုင်းစီတောင်းရတဲ့ကိစ္စမျိုးတွေလည်းရှိရမျိုးရှိပါတယ်အဲ့တော့အဲ့လိုနေထားမျိုးမှာဆန္ဒပြပွဲတွေကတော့ဒါတိုင်းပြည်တစ်ခုမှာဟိုပြဿနာတွေကဘောင်းပြဿနာတွေအများကြီးရှိတဲ့နေရာမျိုးမှာတိုင်းပြည်ချင်းမှာဆန္ဒပြပွဲတွေရှိကောင်းရှိလာနိုင်ပါသေးတယ်အဲ့တော့အဓိကအရေးကြီးတာကတော့ဒါအစိုးရကလည်းဒီဈေးနှုန်းဆိုတာစူဝေးစီတန်းတဲ့လေဆန္ဒပြပွဲကိုခွင့်ပြုရမှာလေဒါဒီမိုကရေစီရဲ့ဒီမိုကရေစီရဲ့အခြေခံသဘောတရားပေါ့နော်အဲ့တော့ကျမတို့အမိနဲ့ကလည်းအခုလက်ရှိဒီမိုကရေစီတန်းကြီးကိုတိစောက်နေတဲ့အစိုးရအဖွဲ့ကလည်းခွင့်ပြုနိုင်မယ်လို့ကျမတို့ငြင်းယူကြည့်ရယ်ဥမာအပြင်ဆိုလို့ရှိရင်ပြီးခဲ့တဲ့ဟိုဥပဒေဆိုင်အစိုးရလက်ထက်တုန်းကလွှတ်တော်မှာပေါ့နော်ဒီအမေရိကန်ဒီမိုကရေစီဆွဲချုပ်ကပြည်သူ့တော်ကိုလည်းဒေါက်ကင်ဆန်းလိုင်ကနေပြီးတော့ဒီပုံမှန်ဆက်ရှင်နဲ့ပတ်သက်ပြီးတော့ပြည်ထောင်ကိုပတ်ချက်ပေးဖို့တင်တာဒီလွှတ်တော်တွေမှာတင်ပြီးတော့ဆွေးနွေးရမျိုးတွေလည်းကျမတို့ကြားသိရမျိုးရှိရယ်အဲ့တော့ data ရာကတော့ဒီဒီမိုကရေစီအစိုးရကတော့ဒီမိုကရေစီနဲ့ဟိုစိုက်နေတဲ့စံရင်စံညုံးတွေကိုဆက်ပြီးတော့ဆက်ကင်သွားမှာပဲဒီဒီမိုကရေစီကိုတိုင်းဒီမိုကရေစီတိုင်းပြည်အဖြစ်ပြောင်းနိုင်ဖို့လေဒါကိုစိုးရွားသွားမှာပဲလို့တော့ကျမတို့ကယုံကြည်ပါတယ်
ဟုတ်ကဲ့ကျေးဇူးပါအခုဒီမှာဖြည်းဖြည်းအောင်ပြောတော့ပါတယ်ဒီငိမ့်စုစီဒီဥပဒေတွေပါတွေကိုဒီ NLD ဆိုရလက်ထက်မှာဟိုပဲဖြည့်ကောင်းပဲဖြည့်နိုင်မယ်အလားလာရည်လည်းရှိနေပါတယ်ဒါပေမဲ့ဒီချိန်တည်းမှာတချို့ကတော့ဒီစောစောပြောတယ်လို့ပြောလေဒီအစိုးရကိုရိုးရိုးသားသားယုံကြည်တာအားကိုးတာမျိုးလည်းဖြစ်နိုင်ပါတယ်ဆိုတော့ဒီလိုတချို့လူတွေကတော့ဒီဆန္ဒပြလှုပ်ရှားတဲ့ကိစ္စတွေကဒီအစိုးရကိုမလိုဘဲဆန့်ကျင်တာဆိုတော့အမြင်မကြည်လင်မှုမျိုးတွေရှိပါတယ်ဒီအမြင်နေကဘလို့အခြေအနေတွေကနေဟိုပဋိကပောက်ဖွာလာလဲကိုယ်အများကြီးသဘောထားဆွေးနွေးပေးပါဦးခင်ဗျာ
ဒီလိုကြဆန္ဒပြတယ်ဆိုတဲ့သဘောတရားကိုကြည်ကြည်ငြင်းငြင်းနားလည်တတ်ဖို့တော့လိုတယ်လို့ကျွန်တော်ချက်လေဆန္ဒပြတာဆိုတာတိတ်ထူးတာမှမဟုတ်တာကြဒီမိုကရေစီနိုင်ငံဒီမှာလူလူလူထရှိရဲ့ကျင့်စဉ်တစ်ခုပဲလေဒါဟိုအစိုးရတော်ဒီအတန်းနေနားထောင်ရမှာပဲနောက်တစ်ခုကနိုင်ငံတော်တမနာကြီးရဲ့နှစ်တကူတဝန်လာမှာပါပြီးပြီလေကြနိုင်ငံတော်တမနာကြီးကိုယ်တိုင်ကဒါလမ်းဖွင့်ပေးထားတဲ့အခြေအနေတွေကျွန်တော်တို့သွားတွေ့တယ်ကြနှစ်တကူတမနာဝေဖန်ထောက်ပြပါဟောဒီမှာအကြံပြုလမ်းညွှန်မှာပူးပေါင်းဆောင်ရွက်ပါအခုပြောထားတယ်ကြဆိုတော့ကျွန်တော်ပြောရလေတဖက်ကကျွန်တော်ပြောတဲ့အထဲမှာပါပါတဖက်က54နှစ်ကျော်ကျိုးပန်းလာတဲ့အတီးပွင့်ပေါ့နော်ဒါဒီအစိုးရကျွန်တော်တို့ရဲ့အတီးပွင့်အားလုံးရဲ့အတီးပွင့်ပါအလားတူပဲဒီအစိုးရအထဲမှာပါနေတဲ့လူတွေကိုလည်းတစ်ချိန်တော့ဆန္ဒပြခဲ့လူတစ်ချိန်တော့ထောင်ချခဲ့တဲ့လူတွေကြဆိုတော့ဆန္ဒပြခြင်းကဒီအစိုးရအတွက်က short မဟုတ်ဘူးကြောက်စရာလန့်စရာမဟုတ်ဘူးလို့အဲ့ဒီအစိုးရခံယူမယ်လို့ကျွန်တော်ယုံဝယုံကြည်တယ်အဲ့ဒါတစ်ချက်နောက်တစ်ခုကဒီအရင်လုံးကဆန္ဒပြတယ်ဆိုတာကရန်ဘက်ပြိပခပုံတရံနဲ့ဆန္ဒပြတာအခုဆန္ဒပြရဲဆိုတော့မိဖက်ပုံစံနဲ့ဆန္ဒပြမှာမတူဘူးအဲ့တော့ဆန္ဒပြခြင်းဆိုရဲကိုယ်တိုင်ဒီပင်လင်းစီတက်လက်လက်ခြင်းဆိုရဲဟာကိုယ်တိုင်ဒီပင်လင်းဒီမိုကရေစီရဲ့စံချိန်စံနှုန်းစံထားတွေမှာပါတယ်အဲ့တော့အစိုးရကိုယ်တိုင်ကလည်းစံဒီမိုကရေစီစံချိန်စံနှုန်းစံထားရင်လည်းကြိုက်ပြီးတဲ့ခွင့်ပြုအုပ်ချုပ်ကိုအခြေခံဥပဒေဖြစ်အောင်ပေါ်ဆောင်ပါမယ်လို့နိုင်ငံတော်တမန်တော်ကြီးကလည်းပြောမင်းကုန်းနေမှာလိုထားပြီးဖြစ်တယ်အဲ့တော့ခုနကပြောဆန္ဒမပြပါနဲ့ပြပါနဲ့ဆိုတာအုတ်ချုပ်တဲ့အစိုးရအပေါ်မှာပဲတည်တယ်ကျွန်တော်ပြောတာအဲ့တော့လွတ်တော်ကကုစားပြုပြီးလူထုအတန်တွေထင်ဟနေစည်းကာလပတ်လို့ဆန္ဒပြမှုတွေတဖြည်းဖြည်းတဖြည်းတဖြည်းဖြည်းကျင်းကြောင်းသွားမှာပဲတဖြည်းဖြည်းပတ်တော့သွားနိုင်တယ်လွတ်တော်ကလူထုနဲ့ကွာဝါမယ်ဒါမှမဟုတ်အစိုးရအုတ်ချုပ်မှုကလူထုနဲ့ကွာဝါရဲဆိုလို့ရှိရင်လူထုအတွင်းကမကျေနပ်မှုတွေရှိမယ်ဗျာမကျေနပ်မှုတွေကလူတူတယောက်ချင်းနဲ့ထုတ်ဖို့ဆန္ဒပြဖို့ရှိမယ်မပြနဲ့လို့သွားတာတာကိုယ်တိုင်ကဒါဒီမိုကရေစီမဟုတ်တော့ဘူးအဲ့တော့ကျွန်တော်နားမလည်တာကအစိုးရကိုယ်တိုင်ကလည်းလမ်းဖွင့်ပြတယ်ဘာမှလည်းမပြောဘူးသူတို့တချို့လူတွေဆန္ဒမပြနဲ့လို့ပြောတော့ကျွန်တော်လည်းနားမလည်အဲ့ဒါနောက်တစ်ခုနားလည်ထားရမယ်ကိစ္စဒီအခုဆန္ဒပြခဲ့တာပြခဲ့ရင်တောင်မှဒီဆန္ဒပြတာမိဖက်ဖြစ်သွားပြီရံဘက်မဟုတ်တော့ဘူးအဲ့ဒါကိုတော့ကောင်းကောင်းနားလည်ထားဖို့လိုတယ်အဲ့တော့ဆန္ဒပြတဲ့သဘောတရားကိုမကြည်ညက်ပဲဆန္ဒပြတာဒီအစိုးရကိုဆန့်ကျင်တာအစိုးရကိုဖြုတ်ချဖို့လှုပ်တာဆိုတဲ့အတွေးတွေရှိနေမယ်ဆိုရင်တော့မြန်မာပြည်ရဲ့ဒီမိုကရေစီရေးကတကယ်ကိုရင်လေးစရာဖြစ်လာလိမ့်မယ်ဒါပါပဲကြ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီမြန်မာနိုင်ငံကဒီကျွန်တော်ဆက်သွက်ထားတဲ့တော်တော်ရှင်တချို့ကိုလည်းအလှည့်ပေးခြင်းပါတယ်အရင်ဆုံးကတော့ဥက္ကမောင်လွင်ပါခင်ဗျာဥက္ကမောင်လွင်ရဲ့သဘောထားဆွေးနွေးနိုင်ပါတယ
်ကျေးဇူးပါလေဒီနေ့ဆရာရဲ့တပည့်ကြီးကလာဖို့အကျိုးဆိုင်ပြီးတော့ပို့ပြီးဆက်ကြတာရှိတယ်ဒီဆက်ကြတဲ့ဆက်ကြတာရှိပါတယ်အဲ့ဒီကူရတော့ဒါရောဒီပြောပြတဲ့ဒီဆရာအားလေးကျွန်တော်မြန်မာကတော့
နာကြီးကကြည့်လားဒီလိုအောင်ကကောင်းတော့တည်းကြီးဒီလိုမျိုးတွေစမကြလာခေါင်းတော့ကြီးရဲ့ဒီနာစီနမနေတော့ကြီးခဏကြာဦးဒီနာတစ်ချက်ဒီအဲ့ဒါကြည့်တယ်ဒီနာကအလုပ်ရဲ့အနေနဲ့ပြန်ရမှာဖြစ်နေတာနာကြာကြီးကဒီလိုတော့ပုံရိပ်ရတာဆိုလို့အဲဒါကြာကြီးခေတ်ကြီးနေအဲ့ကောင်မလို့ဒီလိုနေနေရှိရဲ့အဲ့ဒီရောဒီလိုပဲလုပ်နေရှိတယ်ဘာကြောင်မလို့ဒီချင်းစားရလဲ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်တစ်ယောက်လည်းအလှည့်ပေးချင်ပါတယ်ကိုသိန်းထွန်းအောင်ဖြစ်ပါတယ်ဒီကမ့်ဘလူမျိုးပါသူကတော့သူကိုယ်တိုင်ဒီဟိုမြေသိန်းရာသိန်းခံထားရတဲ့ပုံကူတစ်ယောက်လို့လည်းဆိုပါတယ်ကိုသိန်းထွန်းအောင်သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကဟိုပါအရင်ဆုံးပေါ့ပြောချင်တာတော့ဒီမိုကရေစီဖြစ်လာပြီဆိုတော့ကျွန်တော်တို့ကဟိုစစ်ဆေးရလက်ထက်တုန်းကတော့ကျွန်တော်တို့အတီးလို့ပဲတိုက်ရန်ငြိမ်းတာပေါ့နော်ဒီမိုကရေစီဆက်ရဖြစ်လာပြီဆိုတော့ကျွန်တော်တို့လူရှင်ပုံစံမျိုးဖြစ်သွားပြီဆိုတော့ဟိုတို့ကဒီဆေးရဘလောက်ပဲကောင်းတာလှုပ်လို့ဟိုစန္ဒပြည်လူတွေဆိုတော့သူတို့မှရှိပိုင်နေရှိတယ်လေနောက်ကျတော့ဆေးရနေကြီးကဘောရာတိုက်ဆိုင်လူပဲကြာကြာတော့ဒီကြခြင်းလူပဲကြာကြာတော့ခွင့်ပြုမကောက်ဘူးပြကျွန်တော်ကတော့အကာအကွယ်ပါပြီးလိမ့်မယ်လို့ယူဆရပါတော့ဒါပရမောဆုံးချက်ပေါ့နောက်ခုကျတော့ကျွန်တော်တို့စင်နေတာဆန္ဒပြမှာပါဟုတ်လေဆိုဒီခုတက်လာတဲ့ပြည်သူအစိုးရကိုပြုံကြီးလို့မဟုတ်ဘူးကြာဟိုကျွန်တော်တို့ကဒီမြေတိနေဆိုတာကအမီစီယာတိန်တာကြာအမီစီဆိုတာစစ်တပ်ကတော့လည်းမှကျွန်တော်အားလုံးမယုံရတာကဒီတက်မတော်နေကြဒီပြည်သူအစိုးရရဲ့အမေတို့တကယ်နာခံလားမနာခံဘူးလားဆိုတာကျွန်တော်တို့ကဟိုသတိပြမပြောနိုင်ဘူးနော်ဒါပေမဲ့ကျွန်တော်တို့ကဒီအစိုးရကိုဆိုရတဲ့တက်မတော်ကိုဖိအားပေးခြင်းနဲ့ဆန္ဒပြမှာပါဗျာ။ဒါပေမဲ့ကျွန်တော်တို့ကလည်းဆန္ဒပြရစီမဲ့ကိုပြကြင်နိုင်မပြရဘူးကြောင့်ပါဗျာ။အခုစလည်း MNU နဲ့လည်းပြောထားတော့ဆန္ဒပြရင်ကျွန်တော်တို့ကဟိုလူကြီးတွေပါမယ်။နောက်တော့နေပူရှင်ရန်ပြင်းတဲ့ခါမျိုးကျတော့ဟိုကျမ်းမိုက်ထိခိုက်တာတွေပါမယ်ဗျာ။အဲဒါကြောင့်လို့ကျွန်တော်တို့ကဒါတွေလည်းချိန်နေတကယ်တကယ်လူဝတ်တဲ့ဟာမျိုးဆိုတော့ကျွန်တော်တို့ကဆန္ဒပြမယ်ပေါ့။ဒါလို့မလူဝတ်ဘဲနဲ့ဆန္ဒပြရင်ကျွန်တော်တို့ကဘာဖြစ်မလဲဆိုတော့ဒါလူလည်းပြင်မှတ်မယ်။အချိန်လေးကုန်လို့ကျမ်းမိုက်လည်းထိခိုက်မယ်ပေါ့။အဲ့တော့ကျွန်တော်ယူကြည်ရတော့ဒီဒီမိုကရေစီဆိုတာဖြစ်သွားလို့ချင်းကျွန်တော်တို့လူရှင်လေးလိုဖြစ်သွားမယ်အဲ့ကြောင့်လည်းလွတ်လွတ်လပ်လပ်ရှိလာမယ်အစိုးရဘလောက်ကောင်းတာပဲလို့လို့ဆန္ဒပြတဲ့လူကပြခြင်းလို့ပြခြင်းမတည်မဲ့လို့ပြခြင်းဒီနဲ့လည်းပဲရှိနေတယ်အဲ့လိုလုံနာกว่าတာကျွန်တော်နိုင်ငံကဟို live ဖြစ်နေရတော့မလားဆန္ဒနဲ့ဆိုပြရဲလို့ကျွန်တော်လိုယူယူကြည်ရ
ပြဟုတ်ကဲ့ပါကျေးဇူးပါကျွန်တော်နောက်တူးလည်းရှိပါသေးတယ်ကျွန်တော်ကိုတင်ထေးဝင်းမှာကိုတင်ထေးဝင်းရဲ့ကျွန်တော်အချိန်တိတ်မရတဲ့အတွက်ဟိုတက်နိုင်မြတ်လိုရင်းတူရှင်ဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ဒီကနေ့ပြန်လာတာလူကိုရေးပဲလေကျွန်တော်ကလူကိုဒီမိုကရေစီနဲ့ကျွန်တော်အားကြီးနေကြကြားမှာဒီလူကိုရေးဆုံးရှုံးမှုလူကိုရေးရခြင်းလက်ခုရဲ့စားကြတဲ့ပြီမှာဒီစားကြရတယ်ကျွန်တော်လူကိုရေးပြောရခြင်းနဲ့ရခြင်းပေါ်မူတည်တယ်ကျွန်တော်ပြရမှာပဲဗျာဒီသဘောနဲ့ပေါ်တာဒီကျွန်တော်ကဘူးပဲလေဒီအောက်တီးတာဘာလို့ဖြစ်နေလဲဆိုတော့အပေါ်ကလည်းမသိရဘူးမသိရသိရကျွန်တော်စားနာပြမှုလည်းပထမကျွန်တော်အဲ့တော့ကြောင်းကြတယ်ပေါ့။ဒါနဲ့ကြောင်းကြလို့တို့တို့ဒီနေ့အရင်ကျုပ်တို့ကအဲအပေါ်ကနေအရေးကြီးသွားတော့ပြေးဦးဆိုနေကြတော့ဆန္ဒပြမှာတော့ကျွန်တော်လူကုန်ကြီးဒီမိုးကြီးတိုင်းဆိုင်ကလည်းအရင်ကြီးကတော့ဟိုလာပြစ်ပြတာပြီးတော့ဒါလောကမှာရတဲ့ခုဒီကတော့ခံရတယ်လေ။
ဟုတ်ကဲ့ပါခင်ဗျကျေးဇူးပါကျွန်တော်တို့ဒီတောတရှင်တယောက်ဖြစ်တဲ့ဒီကိုညူမင်းမြန်မာနိုင်ငံကပြဖို့ထားတဲ့စာတူလေးတစ်စာကိုလည်းဖော်ပြပေးခြင်းပါတယ်
ဟုတ်ကဲ့ရှင်ဘယ်အစိုးရပဲတက်တဲ့ကိုက၆ခန္ဓာပဲဖြစ်ဖြစ်မထောက်ခံလို့တက်လာတဲ့အစိုးရပဲဖြစ်ဖြစ်အစိုးရမှားတာလို့ရင်တော့ထောက်ပြဝေဖန်ရမှာကပြည်သူရဲ့တာဝန်ပဲလေဒီမိုကရေစီရဲ့မွေးရပါအခွင့်အရေးဖြစ်တဲ့လွတ်လပ်စွာပြောဆိုပိုင်ခွင့်ကတော့ဘယ်အစိုးရတက်တဲ့ဒီမိုကရေစီနိုင်ငံဒီမိုကရေစီကိုကျင့်သုံးရင်တော့ရှိနေရမှာပါပဲဒါကြောင့်ဘယ်အစိုးရတက်တဲ့ကောင်းရင်ကောင်းကြောင်းမကောင်းရင်မကောင်းကြောင်းတော့ပြောဆိုကြရမှာကကျွန်တော်တို့ပြည်သူရဲ့တာဝန်ပါငါတို့တင်တဲ့အစိုးရဖြစ်လို့မပြောဘူးလို့လုပ်နေရင်တော့ဂိုင်းကနဆွဲဖြစ်ပါလိမ့်မယ် NLD အစိုးရဘယ်ပုံဘယ်နည်းလုပ်မလဲတော့ဆောင်ကြည့်ရမှာပေါ့သူမားရင်တော့မားချောင်းသူ့လုပ်ပုံကိုကြည့်ပြီးဝါရဆွဲမထားပဲထောက်ပြဝေဖန်ရမှာကတော့ရှိကိုရှိရမှာပါပဲလို့ရထားပါရရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာအခုတောထရှင်နေဆွေးနွေးရထဲမှာလည်းပါသွားပါတယ်အခုဒီ NLD အစိုးရကိုတိုက်ရိုက်မဟုတ်ရင်တော့မှဒီအုပ်ချုပ်ရေးအနာပိုင်းတို့စစ်တပ်တို့ရဲတွေလို့အဖွဲ့အစည်းတွေပေါ့မကျင်တဲ့ချက်တွေဆန္ဒပြတာမျိုးတွေရာလည်းရှိကောင်းရှိနိုင်ပါတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေမှာရောဟိုဆန္ဒပြလာမဲ့လားလာမျိုးတွေကိုဘယ်လောက်များမြင်မိလဲမဖြစ်ပြောအောင်သဘောထားဆွေးနွေးပေးပါအောင်ခင်ဗျာ
ဒါကျမတို့ကျမတို့တန်းစီမှာကတကယ်ပြောလို့ရှိရင်ဒီအောက်ခြေပေါ့နော်ဝန်ထမ်းဆွဲစည်းတွေဖြစ်ဖြစ်ဒါဝန်ထမ်းဌာနတွေအလိုက်ပဲဖြစ်ဖြစ်တို့ကတကယ်ပြောရင်အရေးဆွဲနေတဲ့အနေဖြစ်နေအများကြီးရှိပါတယ်ကျမတို့ဒီဟိုလက်စားရဲ့ကိစ္စရဲ့တရားစာပေါ့နော်ဆိုတော့ဒီလိုများမျိုးတွေမှာဟိုခုနဟိုမြေတိုင်းရာတိုင်းကိစ္စလိုမျိုးဆိုတော့ပြဿနာကြီးအများကြီးပြဿနာကြီးအများကြီးဆိုတာဖြစ်တဲ့ကြောင်းမလို့ဆန္ဒပြမျိုးတွေကလေလုံးဓမ္မကိစ္စတွေလေဓမ္မကိစ္စတွေနောက်ကျောင်းသားကိစ္စတွေပေါ့နော်ဒါရှိကောင်းရှိလာနိုင်ပါသေးတယ်အဲ့လိုနေရာမျိုးမှာအဓိကကတော့ကျွန်မမြင်တာကတော့ဒီဆန္ဒပြရတဲ့ဘက်ကလည်းတကယ်ကိုဟိုငင်းငင်းညမ်းစွာဆန္ဒပြအမျိုးဖြစ်ရမယ်အကျန်းမဖတ်တဲ့နေရာမျိုးတွေ
ဖြစ်ရလိမ့်မယ်လို့ကျွန်တော်တို့ဟောလည်းမြင်ပါတယ်ဒီမှာမှန်ပုံကိုတိုက်ခိုက်ကြမျိုးလည်းမဖြစ်ရဘူးပေါ့နော်ဟောအဲ့လိုမျိုးမျိုးမှာတကယ်ကိုကျွန်တော်တို့အနေနဲ့ဟိုဒီတစ်ဖက်ကလည်းဒါမတူညီဒီမိုကရေစီရဲ့မတူညီမှုတွေကိုလက်ခံဖို့လည်းလိုအပ်လိမ့်မယ်လို့ကျွန်မအနေနဲ့မြင်တယ်ဆန္ဒပြပွဲတွေကတော့ရှိလာအောင်ပါပါကျွန်တော်တို့ဟိုဒါတိုင်းပြည်တစ်ခုမှာပြဿနာတွေအများကြီးဖြစ်တဲ့နေရာမှာအစိုးရတည်အောင်ညှိနှိုင်းအောင်အများကြီးတည်အောင်နှိုင်းနှိုင်းဆောင်တဲ့နှိုင်းနှိုင်းဆောင်တဲ့မျိုးတွေတုံးတယ်နှိုင်းနှိုင်းဆောင်တဲ့မျိုးတွေမှာမအောင်ဘူးခဏဟိုအလိုဒါဟိုပို့ပြီးတော့အယုံဆိုင်ပြီးတော့ဒီကိစ္စကိုအလေးပြုဆောင်ရွက်ပြအောင်ဆန္ဒတိုင်းနေရာမျိုးတွေလည်းရှိလာနိုင်ပါတယ်
ဟုတ်ကဲ့ကျွန်တော်တို့အခုအစီအစဉ်ဆုံးမသက်ခင်ကိုမြရရဲ့သဘောထားလည်းကြားချင်ပါတယ်အခုတခြားမဟုတ်ဒီ NLD အစိုးရအနေနဲ့လက်တလုံးမှာဟိုအစိုးရတက်တန်းလည်းနှူသေးတယ်လေနောက်တစ်ခုကဒီနိုင်ငံရေးအရာလည်းအကန့်အသတ်တချို့ရှိနေတယ်တချို့အရာလည်းလုံချင်တယ်လို့လို့မရတဲ့ကဏ္ဍတွေရှိနေတယ်ဆိုတော့အထူးသဖြင့်ဒီဟိုလုံခြုံရေးအာဏာပိုင်တွေဥမာစစ်တပ်တို့ရဲတွေနဲ့ပတ်သက်တဲ့ကိစ္စမျိုးတွေနဲ့ပတ်သက်လာရင်ရောဆန္ဒပြပွဲတွေကဘလို့အသွင်မျိုးတွေနဲ့တွေ့ရလာနိုင်လဲကိုမြရရေ
တော့ဒါတော့ကြာကျွန်တော်နိုင်ငံရဲ့အသွင်ကူးပြောင်းရေးကာလတွေကိုစဝင်ပြီလေအသွင်ကူးပြောင်းရေးကာလကိုဝင်တဲ့ခါမှာလူလူရဲ့နှစ်နှစ်ကာလမကျေနပ်မှုတွေဆိုတာရှိမှာပဲကျွန်တော်ပြန်သတိရပါပြန်တော့သတိရကြပါတစ်ချိန်လုံးကကျွန်တော်တို့ကဆန္ဒပြခွင့်တွေမရှိခဲ့ဘူးလွတ်လပ်စွာရေးသားခွင့်လွတ်လပ်စွာထုတ်ဖို့ဆန္ဒပြခွင့်တွေမရှိခဲ့တဲ့စနစ်ကြီးကိုကျွန်တော်တို့ကတွန်းလှန်ခဲ့တာပါအဲ့တော့ကျွန်တော်လူကျင်တာလွတ်လပ်စွာရေးသားခွင့်လွတ်လပ်စွာထုတ်ဖို့ဆန္ဒပြခွင့်လူကျင်တာပါအခြေခံဒုခွင့်ရေးပါအခြေခံဒီမိုကရေစီစံငိမ့်စံညွှန်းစံထားပါအဲ့တော့အဲ့ဒါကိုပြစ်ပယ်ပြီးဆန္ဒမပြနဲ့လို့သွားပြီးတော့ဒုနယ်ဆိုတော့လကောင်းပိတ်ပင်တားဆီးလိုက်တာတော့လကောင်းကိုနဲ့မတူကွဲစားခြင်းကိုညှင်းပယ်လိုက်တာတော့လကောင်းဒီမိုကရေစီနိုင်ငံတစ်ခုဘယ်တော့မှမရောက်နိုင်ပါဘူးအဲ့တဲ့ကြောင့်မလို့အထွေထွေမကျေနပ်မှုတွေကြောင့်တကောင်းတစ်ခုချင်းကိစ္စအတိပေါ်မကျေနပ်မှုတွေတော့လကောင်းတဘောရာမတိုက်ဆိုင်ရေးတော့လကောင်းဆန္ဒပြမှုဆိုတာရှိမှာပဲဒါဒီမိုကရေစီနိုင်ငံတနိုင်ငံအနှစ်သာရပဲဒါကိုသွားပြီးတော့မှတားဆီးပိတ်ပင်ဟန့်တားတာဒီဒီမိုကရေစီအနှစ်သာရကိုကိုပြန်တက်လိုက်တာနဲ့အတူတူပဲလို့ကျွန်တော်ပြောချင်ပါတယ်ဒီလောက်ပါပဲ
ဟုတ်ကဲ့ကျေးဇူးထူးတင်ပါတယ်ခင်ဗျာဒီဘာကတာကမဖြူဖြူအောင်88မျိုးဆက်ဖွင့်လင်းလူဖွဲ့စည်းကကိုမြရေးနဲ့ပါဝင်ဆွေးနွေးပေးသူအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
သလုံးသူမဆုမနဲ့အတူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တရားရိုက်လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့သနာရီစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီထိလိုင်းတိုမီတာ30နဲ့51တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားမှာပါအင်္ဂါနေ့ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှိနေတဲ့ချိန်အတွင်းသတင်းချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်ရှင်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာဒီကနေ့မနက်ပိုင်းကတာလီဘန်လက်နက်ကိုင်အဖွဲ့ရဲ့အသေးခံဗိုလ်ခွဲတိုက်ခိုက်မှုကြောင့်လူ30ဦးထက်မနည်းသေဆုံးပြီး329ယောက်ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့ကဘူးမြို့တော်ကအာဖဂန်ရဲတပ်ဖွဲ့နဲ့ကျန်းမာရေးအရာရှိတွေကပြောပါရယ်။ဆိုရအရာရှိတွေအတွက်လုံခြုံရေးတာဝန်ယူထားတဲ့အာဖဂန်ထောက်လှမ်းရေးအေဂျင်စီလက်အောက်လုံခြုံရေးအထူးတပ်ဖွဲ့တခုစခန်းချတဲ့အဆောက်အဦကိုပြစ်မှတ်ထားပြီးအသေးခံဗိုလ်ခွဲသူကတိုက်ခိုက်ခဲ့တာလို့ဆိုရအရာရှိတွေကပြောပါရယ်ရှင်။ IS Islamic စစ်သွေးကြွအဖွဲ့ရဲ့လူသစ်စုဆောင်ခံရသူတွေကဥရောပကိုပြန်လာပြီးတိုက်ခိုက်မှုတွေပုံပုံလှုပ်ဆောင်ဖို့ကြိုးစားနေတယ်ဆိုတဲ့သက်သေထောက်ထားတွေတွေ့ထားရတယ်လို့ဘယ်လ်ဂျင်အာနာဘိုင်းတွေကပြောပါရယ်စီးရီးယားနိုင်ငံမှာဒီရှိတဲ့နိုင်ငံခြားသားအချက်ဖက်စစ်သွေးကြွတွေဟာဘယ်လ်ဂျင်နိုင်ငံတစ်ခုတည်းမှာနေမဟုတ်ဘဲနဲ့တခြားဥရောပနိုင်ငံတွေမှာပါတိုက်ခိုက်မှုတွေကိုလှုပ်သွားဖို့အတွက်ဥရောပကိုပြန်လာနေချင်နေကြတယ်ဆိုတာကိုထောက်လှမ်းရေးအချက်လက်တွေအရသိရတဲ့အကြောင်းဘယ်လ်ဂျင်အစိုးရရဲ့အချက်တဲဖြစ်ရှင်းဌာနဆိုင်ရာအကြီးအကဲ Paul Van Tickel က IFFB ရုပ်သံသတင်းဌာနကိုပြောသွားပါရယ်ရှင်နျူကလ িয়ার နဲ့ပဲ့ထိန်တုံးကြီးစက်သက်မှုတွေမလုပ်ဖို့တားမြစ်ထားတဲ့ကုလသမဂ္ဂလူကြီးကောင်စီဆုံးဖြတ်ချက်ကိုမြောက်ကိုရီးယားကဆက်ပြီးတော့အတုနေရင်ဘလို့ဖူးတဲ့အပေးဖိအားပေးမှုတွေလုပ်သွားမလဲဆိုတာကိုအမေရိကန်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကအစင်းမြင့်အကြီးအကဲတာဝန်တွေဒီနေ့တွေ့ဆုံဆွေးနွေးကြပါတယ်။မြောက်ကိုရီးယားကပစ္စမမြောက်နျူကလ িয়ার ဆက်သက်မှုလုပ်ဖို့ပြင်ဆင်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာဒီကနေ့ဒီအမေရိကန်တောင်ကိုရီးယားနဲ့ဂျပန်ဒုတိယနိုင်ငံသားရေးဝန်ကြီးတွေတွေ့ဆုံခဲ့ကြတာပါရှင်။မြန်မာလူသမားတွေအများစုပါဝင်တဲ့အရှိတန်အာရှနိုင်ငံတချို့ကငါးဖက်လူသားတွေဒီအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတွေကပင်လယ်ဇာလုပ်ငန်းတွေမှာကြီးကျယ်နေလို့ခိုင်းစေခံရတဲ့အခြေအနေတွေကိုစုံစမ်းဖော်ထုတ်ကြေညာခဲ့တဲ့ AB သတင်းဌာနဟာဒီနှစ်2016ခုနှစ်အတွက်နိုင်ငံတကာသတင်းပညာထူးချွန်သူတွေကိုပေးတဲ့ပူလစ်ဇာဆုရသွားပါတယ်ရှင်
။သတင်းချင်းချုပ်ကမခင်ဖြူတွေကပြောပြပေးသွားတာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နာကတော့ Curtis Spiner ဖြစ်ပါတယ်။ VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 40 48 50နဲ့လိုင်းလက်မီတာ190ရောကနေဖန်ယူနာဆင်နိုင်ပါတယ်။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမွှေးလမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနန်းလောပါ။
This program has come to you from the Voice of America, Washington.